Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော်တော်ရှင်များခင်ဗျာ VOA American တန်ကနေ2016ခုနှစ်မေလ31ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49လို့ကနေကျွန်တော်ဆံမူပြီပါခင်ဗျာ။အခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပါ
။ကျွန်မဆုမြတ်မမရှင်အီရတ်နိုင်ငံ Fallujah မြို့ကိုပြန်သိမ်းဖို့စူးစမ်းနေတဲ့စစ်စေးရေးအတွင်းမြို့ထဲကတချို့နေရာတွေကိုပြန်လည်သဲယူနိုင်ခဲ့တယ်လို့အီရတ်အထူးတပ်ဖွဲ့ဝင်တယောက်က VOA ကိုပြောပါရယ်။ပြည်ခိုင်ဖြိုးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တချို့ဟာပါတီစည်းမျဉ်းတွေနဲ့အညီလိုက်တာဆောင်ရွက်ခြင်းမရှိတာကိုသုံးသပ်ပေးဖို့လက်ရှိဗဟိုအလုပ်မှုဆောင်ကော်မတီဝင်တချို့အပါအဝင်စုစုပေါင်း12ယောက်ကပါတီဥက္ကဋ္ဌစီကိုအိတ်ဖွင့်ပေးစာပေးလိုက်ပါတယ်ဒီလိုသတင်းတွေကိုကိုရဲကောင်နဲ့အတူကြီးညာပေးမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ကောင်းပါပြီခင်ဗျအဲ့လိုသတင်းတွေကြီးညာပြီးကြားရမယ်အထင်မှာဆိုရင်တော့
Less than 1% of our nation wears the uniform.And so few Americans see this patriotism with their own eyes.
ကျောင်းအမေရိကန်စစ်မှုရှင်တွေကိုကြည့်တဲ့အောက်မေဝင်နေအခမ်းအနားမှာအမရဥပမာပြောကြားသွားတာဖြစ်ပါတယ်။သတင်းလာတွေကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်။ဒါအပြင်ကျောင်းစစ်သည်တဦးဖြစ်တဲ့မြန်မာနယ်ဝါအမေရိကန်နိုင်ငံသားတဦးရဲ့မိခင်ဖြစ်သူနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒါအပြင် NLD ပါတီကိုပြန်လည်မွမ်းမံတည်ဆောက်ဖို့ပြင်ဆင်နေပြီဆိုတဲ့အကြောင်းပြီးတော့စနစ်တကျကွန်ဒရီစွန့်ပြေးလှုပ်ရှားမှုစတင်နေဆိုတဲ့စာသတင်းတွေကိုကြားကြားဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုရဲကောင်တို့ကပြောပြကြပါလိမ့်မယ်ခင်ဗျာ
။အီရတ်နိုင်ငံဖလူဂျာမြို့ကို IS စစ်သွေးကြွားတွေလက်ကနေပြန်သိမ်းနိုင်ဖို့စစ်စင်ရေးတစ်ခုကိုအီရတ်လုံခြုံရေးတပ်ဖွဲ့တွေကတနင်္လာနေ့ကစတင်လိုက်ပြီးတော့စစ်သွေးကြွားတွေအခိုင်အမာခြေကုပ်ယူထားတဲ့နေရာကိုဗက်ပေါင်းစုံကနေအပြင်းထန်တိုက်ခိုက်ခဲ့တယ်လို့စစ်တပ်ခေါင်းဆောင်တွေကပြောပါတယ်။အီရတ်အထူးတပ်ဖွဲ့တွေနဲ့အထူးစစ်စင်ရဲတပ်တွေဟာမြို့ရဲကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ပြန်လည်သိမ်းပိုက်ရှင်းလင်းနိုင်ခဲ့တဲ့နေရာတွေကိုအီရတ်ရဲတပ်ဖွဲ့စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေလက်ကိုလွှဲပေးခဲ့တယ်လို့အီရတ်အထူးတပ်ဖွဲ့ဝင်တယောက်က VOA ကိုပြောပါတယ်။အီရတ်တပ်တွေဘက်မှလည်းအကြအဆုံးတွေရှိခဲ့ပေမဲ့အီရတ်နိုင်ငံအလံကိုမြို့ရဲကတချို့နေရာတွေမှာပြန်လည်လွှင့်ထူနိုင်ခဲ့ပြီလို့သူကဆိုပါတယ်။ IS စစ်သွေးကြွအများပြားတိုက်ဆုံးခဲ့ပြီးတော့အရှင်ဖမ်းမိသူတွေစီကလည်းအချက်အလက်တွေသိရတယ်လို့ပြောပါတယ်။မြို့တဝိုက်မြေပြင်နဲ့လေကြောင်းတိုက်ခိုက်မှုတွေပြင်းထန်နေချိန်မှာမြို့ထဲမှာပိတ်မိနေတဲ့ရပ်သားပြည်သူတွေအတွက်စိုးရိမ်မှုတွေရှိနေပါတယ်။ရပ်သား800လောက်ထွက်ပြေးလွတ်မြောက်ခဲ့ပေမဲ့မြို့ထဲမှာပိတ်မိနေတဲ့သူထောင်ထဲချီကျန်နေပါသေးတယ်။ IS စစ်သွေးကြွတွေဟာရပ်သားတွေကိုသူတို့အိမ်တွေထဲကနေအတင်းထွက်ခိုင်းပြီးတော့ပြစ်ခတ်နေတဲ့ကြားကတအိမ်ပြီးတအိမ်ပြောင်းခိုင်းတယ်လို့ထွက်ပြေးလွတ်မြောက်လာတဲ့မိသားစုတွေကပြောပါတယ်။ပြည်သူတွေဟာထိတ်လန့်ကြောက်မက်ဖွယ်အခြေအနေတွေနဲ့ရင်ဆိုင်နေကြရတယ်ဆိုတဲ့သတင်းတွေရတဲ့အကြောင်းကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR ကလည်းပြောပါတယ်ရှင်။
အီရတ်နိုင်ငံမှာဥပဒေပြုအမတ်တွေဟာတလကြာနိုင်ငံရေးအကျက်တဲဖြစ်နေတာကိုဖြေရှင်းဖို့ရည်ရတဲ့စစ်ဆက်ညှိနှိုင်းမှုလုပ်ငန်းစဉ်တွေကိုစတင်ဖို့ပြင်ဆင်နေပါတယ်။ဒါပေမဲ့လည်းဆွေးနွေးမှုတွေစတင်ဖို့ရည်မှန်းထားတဲ့အင်္ဂါနေ့မတိုင်ခင်မှာပဲ IS သွေးကြွတွေကဘက်ကနက်မြို့မှာနှစ်ကြိမ်ဘုံးခွဲတိုက်ခတ်ခဲ့ကြပြီးမြို့မြောက်ဖက်မှာဖြစ်ပွားတဲ့တတိယမြောက်ပောက်ကွဲမှုကြောင့်လည်းအနည်းဆုံးလူ20ဦးထိသေဆုံးခဲ့ပါတယ်။ဒါဟာကာလတော်ကြာအောင်နိုင်ငံရေးရာရှေ့တိုးနောက်ဆုံးမြောက်ပဲဖြစ်နေတာဟာအန္တရာယ်ကြီးကြောင်းသတိပေးချက်တစ်ခုလည်းဖြစ်ခဲ့ပါတယ်။အရင်ကအခုလိုဘုံးခွဲတိုက်ခတ်မှုတွေကြောင့်လမ်းမပေါ်ထွက်နာပြမှုတွေဇက်တိုက်ဖြစ်ခဲ့ပြီးအစိုးရကောင်းဆောင်တွေကိုယာလူကနေဆင်းပေးဖို့တောင်းဆိုတာတွေကြုံခဲ့ရပါတယ်။ဝန်ကြီးချုပ်ဟိုင်ဒီယာအယ်အဘာဒီကတနင်္ဂနွေနေ့ကပါလီမန်မှာမိန့်ခွန်းပြောကြားရမှာ IS လက်ထက်ကဖော်လူဂျာမျိုးကိုတင်းယူဖို့ကြိုးပမ်းနေတာအောင်မြင်တဲ့အထိမိမိတို့ရဲ့မတူကွဲပြားမှုတွေကိုဘေးဖယ်ထားကြဖို့ပါလီမန်အမတ်တွေကိုတိုက်တွန်းခဲ့ပါတယ်။အဘာဒီဟာဝန်ကြီးတော်တော်များများကိုတက်သည့်ပညာရှင်တွေနဲ့အစားထိုးခဲ့တာအပါအဝင်အစိုးရအဖွဲ့တွင်ပြုပြင်ပြောင်းလဲရေးလုပ်ဖို့စကြိုးစားခဲ့ကဥပဒေပြုအမတ်တွေအကြမ်းမှာစိတ်ဝမ်းကွဲမှုတွေဖြစ်နေခဲ့ကြတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်စစ်သွေးကြွတွေဘက်ကစစ်မျက်နှာပြင်ဖွင့်တိုက်ခိုက်မှုတွေတိုးလာနေတာနဲ့အတူမငြိမ်းချမ်းတဲ့တောင်ပိုင်းကဟဲလ်မန်နယ်မှာအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်58ယောက်လောက်သေဆုံးပြီးတော့ကျန်38ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။ Net Ali, Garish နဲ့မာယေးမျိုးတွေအပါအဝင်ခရိုင်3ခုအပေါ်တာလီဘန်တွေကညှိနှိုင်းတိုက်ခိုက်မှုတွေစတင်ခဲ့တဲ့စနေနေ့ကတိုက်ပွဲတွေပြင်းထန်နေတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ကျောက်ဆုံးမှုအများဆုံးကတော့ Net Ali နဲ့ Garish မျိုးတွေမှာဖြစ်တယ်လို့ဗိုလ်ချုပ်တစ်ယောက်ကလည်းပြောပါတယ်။ညာလုံးပေါက်တိုက်ပွဲတွေအတွင်းမှာဒီမာယေးမျိုးနဲ့လက်ရှ်ကာဒါပြည်နယ်နဲ့ရဲမျိုးတော်ကိုဆက်ထားတဲ့အဓိကလမ်းမကြီးပေါ်ကလုံခြုံရေးဂိတ်၄ခုကိုသဘုံတွေကသိမ်းပိုက်ခဲ့ပါတယ်။ဟဲလ်မန်နယ်ဟာအာဖဂန်နစ္စတန်နိုင်ငံရဲ့အကြီးဆုံးနယ်ဖြစ်ပြီးတော့ဘိန်းဆိုင်ပြိုးထွက်ရှိတဲ့နယ်လည်းဖြစ်ပါတယ်။အာဖဂန်တာလီဘန်တွေကမူလာဟာဘာတူလာအခါဇာဒါကိုဒီတာလီဘန်ခေါင်းဆောင်တစ်အဖြစ်နဲ့တင်မြောက်ခဲ့ပြီးကတည်းကတိုက်ခိုက်မှုတွေကိုတိုးမြှင့်လုပ်နေတာဖြစ်ပါတယ်ရှင်။
ချက်နိုင်ငံသမရဟောင်းအာနာရှင်ဟစ်ဆန်နီဟာဘရယ်ကိုသူ အောက်ဆိုးခဲ့တဲ့ရှင်းနှစ်တာကာလအတွင်းမှာဖြစ်ပွားခဲ့တဲ့ရက်ဆက်ကြမ်းကြုတ်စွာတပ်ဖြတ်မှုတွေအတွက်အပြစ်ရှိကြောင်းတွေ့ရှိခဲ့တဲ့အတွက်ထောင်ဒဏ်တသက်တကျွမ်းချမှတ်လိုက်ပါတယ်။ ဟာဘရီဟာစစ်ရာဇဝတ်မှုလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့ညှဉ်းပန်းနှိပ်စက်မှုတွေအတွက်အပြစ်ရှိကြောင်းတနင်္လာနေ့ကစီနီကောနိုင်ငံမှာပြုလုပ်တဲ့အထူးခုံရုံးကနေစီရင်ချက်ချမှတ်လိုက်တာပါ။ပြစ်မှုတွေထဲမှာတင့်မြတ်တင့်မြတ်တဲ့တရားခွင်စစ်ဆေးမှုမရှိဘဲကွက်မြတ်မှုတွေကိုအမြောက်အများနဲ့စနစ်ကျပြုလုပ်ခဲ့တယ်လို့တရားရုံးကဆိုပါတယ်။ဒါအပြင်ဟာဘရီဟာဖမ် ံရဲ့လက်ရှိသမ္မတအဒရစ်ဒေဗီကဖြုတ်ချလိုက်ပြီးတဲ့နောက်စီနီဂေါနိုင်ငံကိုထွက်ပြေးခဲ့တာဖြစ်ပါတယ
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဟင်္ဂါနေ့မနေ့ဖက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တချို့ဟာပါတီစည်းမျဉ်းတွေနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတာကိုသုံးသပ်ပေးဖို့လက်ရှိဗဟိုအလုံးမှုဆောင်ကော်မတီဝင်တချို့အပါအဝင်စုစုပေါင်း12ယောက်ကပါတီဥက္ကဋ္ဌဦးသိန်းစိန်ကိုအိတ်ဖွင့်ပေးစာပေးလိုက်ပါတယ်။မေလ30ရက်နေ့နေ့စွဲနဲ့အိတ်ဖွင့်ပန်ကြားလာရဲမှာ2015ဩဂတ်စ်လ12ရက်နေ့ကပါတီဌာနချုပ်ယုံကိုလုံခြုံရေးအင်အားသုံးပြီးတော့စီးနှင်းရှာဖွေခဲ့တဲ့ကိစ္စဟာတီဇဲဥပဒေတွေကိုလိုက်နာခြင်းမရှိဘူးဆိုတာကိုထပ်မံထောက်ပြထားပြီးတော့ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တချို့ဟာဒီကနေ့အထိပါတီဖွဲ့စည်းပုံအခြေခံစည်းမျဉ်းတွေနဲ့မကိုက်ညီတဲ့လုပ်ရက်တွေကိုဇက်တိုက်လုပ်နေတယ်လို့ဆိုထားပါတယ်။အဓိကအဖြစ်ဗဟိုအလုံးမှုဆောင်ကော်မတီဝင်သစ်တွေကိုရွေးချယ်တင်မြှောက်ရမယ်အစားဓာတ်ရိုက်ခန့်အပ်မှုတွေလုပ်ခဲ့တာကိုအိတ်ဖွင့်ပေးစာထဲမှာထောက်ပြထားပါတယ်။2015ဩဂတ်စ်လ12ရက်နေ့ညအချိန်မှာပါတီဌာနချုပ်ယုံကိုစီးနှင်းရှာဖွေခဲ့ပြီးနောက်တည့်ရက်ဩဂတ်စ်လ13ရက်နေ့မှာတော့ကြံ့ခိုင်ရေးပါတီတွင်အထူးအရေးပေါ်အစည်းအဝေးခေါ်ယူကအဲ့ဒီအချိန်တုန်းကပါတီပူးတွဲဥက္ကဋ္ဌတာဝန်ယူထားတဲ့သူရဦးရွှေမန်းနဲ့ဒီဗဟိုအလုံးမှုဆောင်ကော်မတီဝင်တချို့ကိုတာဝန်ကနေပြီးတော့အနာပေးဖယ်ရှားခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကလည်းသူရဦးရွှေမန်းအပါအဝင်သူနဲ့နီးစပ်တဲ့ပါတီဝင်တချို့ကိုကြံ့ခိုင်ရေးပါတီဝင်အဖြစ်ကနေပြီးတော့ထုတ်ပစ်ခဲ့ပါတယ်။ဒီလိုမျိုးထုတ်ပယ်အနာပေးတဲ့လို့ရမှာဆွဲချက်တွေကိုကာယကံရှင်တွေအသိမပေးခုခံခြေပါခွင့်မပေးဘဲနဲ့မျက်ကွယ်မှာတစ်ဖက်သက်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းအိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်။နောက်တစ်ချက်ကတော့ကြံ့ခိုင်ရေးပါတီတွင်မှဒီအရေးပေါ်ပါတီညီလာခံခေါ်ပေးဖို့အတွက်ဗဟိုကော်မတီဝင်62ရာခိုင်နှုန်းကတင်ပြတောင်းဆိုခဲ့ပေမဲ့ပြက်ကွက်ခဲ့တဲ့အပြင်ညီလာခံကိုယ်စားလှယ်အသစ်တွေကိုစိတ်ကြိုက်ရွေးချယ်ပြီးတော့ဒီဒုတိယအကြိမ်ပါတီညီလာခံကိုဩဂတ်စ်လထဲမှာကျင်းပဖို့ပြင်ဆင်နေတာဟာပါတီစည်းမျဉ်းတွေနဲ့မလိုက်နာတာဖြစ်တယ်လို့လည်းဆိုထားပါတယ်။အခုလိုမျိုးအိတ်ဖွင့်ပေးစာထဲမှာထောက်ပြထားတဲ့ကိစ္စတွေဟာပါတီရင်းကိစ္စဖြစ်ပေမဲ့လည်းနိုင်ငံနဲ့ပြည်သူတွေအပေါ်တနည်းနည်းနဲ့ရိုက်ခတ်စေတဲ့အတွက်ပါတီရင်းဆောင်ရွက်ချက်တွေကိုပြန်လည်သုံးသပ်ပေးဖို့ပါတီဥက္ကဋ္ဌဦးသိန်းစိန်ကိုတောင်းဆိုထားတာပါ။အိတ်ဖွင့်ပေးစာမှာလက်မှတ်ရေးထိုးထားသူ12ယောက်ထဲမှာဒီကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့လက်ရှိနဲ့အရင်ဗဟိုအလုံးမှုဆောင်ကော်မတီဝင်တွေနဲ့ပါတီဝင်တွေပါဝင်ကြပါတယ်။သူရဦးရွှေမန်းဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ထဲမှာပါဝင်ကြသူတွေလည်းဖြစ်ပါတယ်။ပါတီဥက္ကဋ္ဌဦးသိန်းစိန်စီကိုအိတ်ဖွင့်ပေးစာပေးလိုက်တဲ့မေလ30ရက်တနင်္လာနေ့မှာပဲဗဟိုအလုံးမှုဆောင်ကော်မတီဝင်ဟောင်းတချို့ကဒီကိစ္စနဲ့ပတ်သက်လို့နေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ရှင်။
ဖိလစ်ပိုင်လွှတ်တော်ဟာတနင်္လာနေ့ကရိုဒရီဂိုဒူတာတေကို16ရက်မြောက်ဖိလစ်ပိုင်သမ္မတအဖြစ်တရားဝင်တင်မြှောက်ကြောင်းကြေညာလိုက်ပါတယ်။ရိုဒရီဂိုဒူတာတေဟာသမ္မတအဖြစ်6နှစ်ကြာတာဝန်ထမ်းဆောင်ပြီးရှေ့လမှာယာရုကဆင်းတော့မဲ့ဘန်နီဂိုအကွီနိုကိုဆက်ခံမှာဖြစ်ပါတယ်။ဒါကတော
့ I hereby proclaim Rodrigo Roa Duterte
ဒါကတော့ဖိလစ်ပိုင်လွှတ်တော်ဩဂတ်ထဖရန်ကလင်ရိုလင်နဲ့ရိုဒရီဂိုဒူတာတေနဲ့မာရီယာလီယိုနာဂါရိုနာရိုဘရီဒိုတို့ကိုဖိလစ်ပိုင်နိုင်ငံရဲ့သမ္မတနဲ့ဒုသမ္မတအဖြစ်ရွေးကောက်တင်မြှောက်ကြောင်းပြောသွားတာပါ။စကားကိုခက်ကြမ်းပြောရတဲ့ရိုဒရီဂိုဒူတာတေဟာနိုင်ငံတောင်ပိုင်းကဒါဗာအိုးစ်မြို့ကမြို့တော်ဝင်ဖြစ်ခဲ့ပြီးရွေးကောက်ပွဲမှာရာဇဝတ်မှုလျှော့ချရေးကိစ္စတစ်ခုတည်းကိုစူးစိုက်ပြီးမဲဆွဲစည်းရုံးနေတာဖြစ်ပါတယ်။ခုချိန်မှာတော့အခြေခံအဆောက်အဦတွေပြုတ်ပြင်မှုအလုတ်ကင်ဖန်နီးမှုနဲ့နိုင်ငံလူဦးရေတန်းတရာရဲ့၄ပုံ၃ပုံလောက်ထိရှိတဲ့ဆင်းရဲမွဲတေမှုကလွတ်မြောက်အောင်လုပ်ပေးဖို့စတဲ့ကြီးမားတဲ့တာဝန်တွေကိုရင်ဆိုင်ရတော့မှာဖြစ်ပါတယ်။ဒူတာတေဟာဒါဗာ ဒါဗာအုစ်မြို့မှာမှုခင်းနိုင်နေရမှာအောင်မြင်မှုကြောင့်မဲဆန္ဒရှင်တွေကိုဆွဲဆောင်နိုင်ခဲ့တာဖြစ်ပြီးမဲဆန္ဒရှင်44တန်းရှိတဲ့အနက်40ရာခိုင်နှုန်းနီးပါးကြားခဲ့ပြီးမယ်သူ့ရဲ့မူဝါဒတွေဟာလူခွင့်ရေးလှုပ်ရှားသူတွေကြားမှာတော့မေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်သူကတော့ဒူတာတဲဟာဂျွန်လ30ရက်မှာစတင်ပြီးတာဝန်ထမ်းဆောင်မှာဖြစ်ပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကပယ်ထိန်တဲ့မစ္စာဒုံးကျည်တစ်ခုကိုပြစ်လွတ်ပြင်ဆင်နေဖို့ပြင်ဆင်နေပုံရတဲ့လက္ခဏာတွေကိုထောက်လှမ်းသိရှိရတယ်လို့ဂျပန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်ပြစ်လွတ်နိုင်ခြေရှိတဲ့အလားအလာတွေကြောင့်စစ်တပ်ကိုဂျပန်အစိုးရကသတိအနေထားတက်လှမ်းထားတယ်လို့ဒီ NHK ဂျပန်ရုပ်သံဌာနကပြောပါတယ်ရှင်
တနင်္လာနေ့နေ့ကပိုင်းကဝါရှင်တန် DC မြို့တော်တမရအိမ်ပြူတော်ရဲ့မြောက်ဖက်ခြံစည်းရိုးအနီးမှာအမျိုးသမီးတဦးကတတ်တုနဲ့လှုပ်ထားတဲ့အထုပ်တစ်ထုပ်ကိုအိမ်ပြူတော်ခြံဝင်းထဲကိုလှမ်းပစ်သွင်းလိုက်တဲ့နောက်အိမ်ပြူတော်ကိုယာယီပိတ်ထားခဲ့ရတယ်လို့အိမ်ပြူတော်ရဲ့ Secret Service အဖွဲ့ကပြောပါရတယ်။အဲ့ဒီမတင်ကားစရာအထုပ်ကိုတွားရောက်စစ်ဆေးခဲ့ပြီးတဲ့နောက်အဲ့ဒီတတ်တုပစ္စည်းကတောင်းအနည်းမရှိတာတွေ့ရတယ်လို့တာဝန်ရှိသူတွေကပြောကြားခဲ့ပါရခင်ဗျာ
။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုရဲကောင်းတို့ကြီးညာသွားကြတာဖြစ်ပါလေခင်ဗျာအခုတော့သတင်းဆောင်မတွေကိုစစ်တဲ့ထုတ်လွှင့်ပေးပါတော့မယ်အမေရိကန်ပြည်ထောင်စုကအောက်မေ့ပွဲအခမ်းအနားသတင်းနဲ့ဆက်အောင်ပါနိုင်ငံအတွက်တာဝန်ထမ်းဆောင်ရင်ကြာဆုံးသွားတဲ့အမေရိကန်စစ်မှုထမ်းတွေကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ပွဲနေ့အခမ်းအနားကိုသမ္မတဘရက်အိုဘားမားတက်ရောက်ပြီးတော့တိုင်းပြည်အတွက်အသက်ပေးခဲ့ကြတဲ့လူတွေရဲ့အနစ်နာခံဆွတ်လွတ်မှုကိုချီးကျူးခဲ့တယ်လို့ကြံရည်သူမိသားစုတို့ဝေကိုလည်းနိုင်ငံနဲ့အဝန်ကူညီစောင့်ရှောက်ကြဖို့တိုက်တွန်းပြောကြားတော့ပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြထားပါတယ်ခင်ဗျာ
နှစ်စဉ်မေလရဲ့နောက်ဆုံးတနင်္လာနေ့ကိုအမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်ရင်းကြာဆုံးသွားကြတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့အနေနဲ့ Memorial Day အောက်မေ့ပွဲနေ့အဖြစ်သတ်မှတ်ကျင်းပတာဖြစ်ပါတယ်အစဉ်လာအဖြစ်အမေရိကန်သမ္မတတွေဟာအောက်မေ့ပွဲနေ့မှာ Washington DC မြို့အပြင်မှာရှိတဲ့ Arlington အမျိုးသားစစ်သင်ကျန်းကိုတွားရောက်ပြီးကြာဆုံးသွားကြတဲ့စစ်သည်တွေအတွက်လွမ်းသူပန်းငွေချဂါရဝပြုကြပါတယ်ဒီနေ့မှာလဲသမ္မတအိုဘားမားဟာအာလင်တန်အမျိုးသားစစ်သင်ကျန်းကိုတွားရောက်ပြီးအမည်မသိစစ်သည်တော်များရဲ့အုပ်ဂုမှာလွှမ်းသူပန်းခွေချပြီးအောက်မေ့ပွဲနေ့အထိမ်းမှအဖြစ်နဲ့မိန့်ခွန်းပြောကြားခဲ့တာမှာတိုင်းပြည်အတွက်အမေရိကန်စစ်သည်တွေအသက်ပေးသွားခဲ့ကြတာတွေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ
် Less than 1% of our nation wears the uniform. And so few Americans see this patriotism with their own eyes.or know someone who exemplifies
ကျွန်တော်တို့နိုင်ငံမှာစစ်မှုထမ်းသူအရေအတွက်ဟာအမေရိကန်လူဦးရေစုစုပေါင်းရဲ့တစ်ရာခိုင်နှုန်းတောင်မရှိပါဘူးဒါအပြင်အဲ့ဒီစစ်မှုပန်းတွေဘလောက်မျိုးချစ်စိတ်ရှိကြတယ်ဆိုတာကိုယ်တိုင်မြင်တွေ့ဘူးတဲ့သူတော်ဒီမဟုတ်အဲ့လိုစာနမူနာပြနေထိုင်သူတွေကိုသိရှိတဲ့သူအရေအတွက်ဟာနည်းပါတယ်ဒါပေမဲ့နေ့စဉ်သူတို့ချစ်ခင်သူတွေရဲ့ကြားဘူးတဲ့အတန်လေးဖုန်းထဲကနေကြားရလေနုံနုံစာလိုက်ကနေစာလေးရောက်လာနုံနုံအီးမေးလ်လေးတစ်စောင်ရောက်လာလေနုံနုံနဲ့စောင့်မျှော်နေကြတဲ့အမေရိကန်မိသားစုတွေအများအပြားရှိနေကြပါဗါးကျွန်တော်တို့ရဲ့တမိုင်းမှာအဲ့ဒီလိုသတင်းစကားမကြားလိုက်ရတဲ့အချိန်ပေါင်းတသန်းညော်ရှိခဲ့ပါဗါးအဲ့ဒီချစ်ခင်သူတွေရဲ့သတင်းစကားကိုကြားရမယ်စားအိမ်ရှိမှာစစ်ကားထိုးရက်လိုက်ပြီးတကားခေါက်တန်ကိုကြားလိုက်ရပါဗါးအဲ့ဒီနောက်မှာတော့စစ်ခရာမှုတ်တန်တွေဟာတင်ကြိုင်အတွင်းကတစ်ပင်တွေစီကိုပြန့်လင့်သွားခဲ့တော့တာပါပဲ
လွန်ခဲ့တဲ့တစ်နှစ်အတွင်းအီရန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာအမေရိကန်စစ်သည်20ကြဆုံးခဲ့ကြောင်းသမ္မတအိုဘားမားကပြောကြားလိုက်ပြီးအဲ့ဒီထက်ကစစ်သည်3ဦးတိုက်ပွဲမှာမကြဆုံးခင်ကဘဝအခြေအနေတွေကိုထည့်သွင်းပြောကြားသွားခဲ့ပါတယ်လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအရှေ့လယ်ပိုင်းဒေသကစစ်ပွဲတွေမှာကြဆုံးသွားခဲ့ကြတဲ့အမေရိကန်စစ်သည်တွေကိုမြေမြုပ်ထားတဲ့နေရာအပါအဝင်တင်ကြိုင်အတွင်းကအုတ်ဂူတွေရဲ့တည်ငြိမ်အေးချမ်းမှုကိုသမ္မတအိုဘားမားကထင်ဟပြောကြားခဲ့ပါတယ်ကျေလောင်တဲ့တိုက်ပွဲတာနေဟာဒီအာလင်တန်အမျိုးသားစစ်သင်ကျန်းအတွင်းကအထွတ်အမြတ်တောင်းကုန်းတွေကိုလမ်းဖယ်ပေးလိုက်ကြရပြီလို့သမ္မတအိုဘားမားကပြောပါတယ
် For us the living those of us who still have a voice it is our responsibility our obligation
အဲ့ဒီတိတ်ဆိတ်နေတတ်မှုတွေကိုချစ်ချင်းမေတ္တာတွေစကားလုံးတွေနဲ့မဟုတ်ပဲကျွန်တော်တို့ရဲ့လေးစားတန်ဖိုးထားမှုတွေကိုလက်တွေ့လှုပ်ဆောင်ပေးဖို့ဆိုတာကျွန်တော်တို့လိုအသက်ရှင်လျက်ရှိနေသူတွေပြောနိုင်လုပ်နိုင်စွမ်းရှိသူတွေရဲ့တာဝန်ဝတ္တရားဖြစ်ပါတယ်။ကြာဆုံးသွားတဲ့အမေရိကန်နိုင်ငံသားတွေကိုအမှန်တကယ်အမှတ်ရပြီးအမှန်တကယ်ဂုဏ်ပြုဖို့အတွက်ဆိုရင်တို့ရဲ့မိဘတွေဇနီးနဲ့ခင်မွန်းတွေအပြင်ကြာဆုံးသွားတဲ့စစ်သည်တော်တွေရဲ့ဓာတ်ပုံတွေပါတဲ့တိရှက်အင်ကြီးအနီတွေဝတ်ဆင်ထားကြတဲ့တို့ရဲ့သားသမီးတွေအကူအညီလိုအပ်တဲ့အခါဘေးနားမှာရှိပေးနေကြရမှာဖြစ်ပါတယ်။
အသက်မသေးပဲရှေ့တန်းကပြန်ရောက်လာကြတဲ့စစ်တီတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အတွက်လည်းတိုင်းပြည်မှာတာဝန်ရှိကြောင်းသမ္မတအိုဘားမားကအခုလိုဆက်ပြောပါတယ
် Truly remembering means that after our fallen heroes gave everything to get their battle buddies home we have to make sure our veterans get everything that they have earned from
good health care to
ကျဆုံးသွားတဲ့စစ်တီတော်တွေကိုအမှန်တကယ်သတိရအောင်မိတယ်ဆိုတာမှာလက်တွဲပေါ်ရဲပေါ်တွေကိုယ့်အိမ်ကိုယ့်ရာကိုပြောင်းရောင်းနိုင်ရေးအတွက်ကျဆုံးသွားတဲ့သူရဲကောင်းတွေကသူရဲ့အသက်ကိုပေးဆက်ခဲ့ကြပြီးတဲ့နောက်မှာစစ်မှုရန်ဟောင်းတွေခံစားသင့်တဲ့ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှားမှုနဲ့ကောင်းမွန်တဲ့အလုပ်ကိုင်တွေရရှိရေးအတွက်ကျွန်တော်တို့အနေနဲ့အတတ်နိုင်ဆုံးလှုပ်ဆောင်ပေးရမှာဖြစ်ပါတယ်ကျွန်တော်တို့လှုပ်ပေးရမယ့်တာဝန်တွေဟာဘယ်တော့မှမပြီးဆုံးပါဘူးသူတို့ကိုကျွန်တော်တို့လိုအပ်တဲ့အချိန်မှာတည်းမဟုတ်ပဲသူတို့ကကျွန်တော်တို့ကိုလိုအပ်တဲ့အချိန်မှာလည်းသူတို့အတွက်ကျွန်တော်တို့ကအမြဲတမ်းရှိနေပေးဖို့လိုအပ်ပါတယ်ကျွန်တော်အခုစကားပြောနေတဲ့နေရာနဲ့တိတ်မဝေးလာတဲ့နေရာမှာသူ့ကိုမြေမြုပ်ကြဖို့ရက်30လောက်အလိုလေးမှာပဲတမရကနေဒီကဘလို့တိုင်းပြည်မျိုးဖြစ်တယ်ဆိုတာနိုင်ငံတော်ကဘလို့လူမျိုးတွေမွေးထုတ်ပေးတယ်လဲဆိုရက်တခုတည်းအပေါ်မှာမူမတီပဲနိုင်ငံတော်ကသူတို့ကိုဘလို့အမှတ်ရအောင်မေ့တရိယာနေတယ်လဲဆိုရက်အပေါ်မှာပါမူတီကြောင်းပြောကြခဲ့ပါတယ
်အမေရိကန်ပြည်တွင်းစစ်အတွင်းလူပေါင်း6သိန်းကျော်တေဆုံးခဲ့ပြီး3နှစ်အကြာ1868ခုနှစ်ကစလို့အာလင်တန်အမျိုးသားစစ်တင်းကြိုင်းမှာကြာဆုံးသူတွေရဲ့ဂုဘိတ်မှာတင်းကြိုင်းမြေပုံတွေမှာအလံငယ်တွေစိုက်ထူသလိုပန်းစီပန်းခွေတွေနဲ့ဆင်ရင်ထားရကနေနောက်ပိုင်းမှာအောင်မေ့ဘဝနေ့အဖြစ်သတ်မှတ်ကျင်းပလာတာပါဒီအောင်မေ့ဘဝနေ့အခမ်းအနားဟာ7နှစ်ဇန်နဝါရီလမှာတက်တန်းကုန်ဆုံးမဲ့မစ္စတာအိုဘားမားအတွက်နောက်ဆုံးတက်ရောက်တဲ့အောင်မေ့ဘဝအခမ်းအနားလည်းဖြစ်ပါတယ်ခင်ဗျာ
ကုဇော်ဝင်းလိုက်ပါတက်ဆက်ထဲမှာပဲအခုလိုအောင်မေ့ဘဝနေ့မှာကြာဆုံးစစ်တီတူဖြစ်တဲ့မြန်မာနယ်ပါအမေရိကန်နိုင်ငံသားတက်ကြက်လောင်းဝေဖြိုးလွင်ရဲ့အကြောင်းကိုလည်းပြောပြချင်ပါတယ်အသက်28နှစ်အရွယ်ဝေဖြိုးလွင်ဟာအီရန်နိုင်ငံမှာ2005ခုနှစ်ကမတ်လ2ရက်နေ့မှာကင်းလက်တာဝန်ထမ်းဆောင်ရင်းလမ်းဘေးထောင်ပုံထိပ်ပြီးတော့ဘက်ဂရက်မြို့နိုင်ငံတကာလေဆိပ်အနီးမှာကျဆုံးသွားခဲ့တာဖြစ်ပါတယ်ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့နယူးယောက်မြို့ကရှိတဲ့သူ့ရဲ့မိခင်ဖြစ်သူဒေါ်မေတီခါကိုကုဇော်ဝင်းလိုင်ကပဲဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြီးတော့ဖြေပါတယ
်ဒါကဆုံးသွားတာဟိုကမတ်လ2ရက်နေ့ပေါ့2005ပါအဲ့ဒီနေ့ကကျမကဟိုရန်ကုန်မြို့ကပြန်ရောက်တဲ့နေ့ပေါ့နော်ကျမဖေဖေဒေါက်တာမောင်မောင်ခါဆုံးသွားတာဖြစ်တဲ့အတွက်ကျမပြန်သွားတာပါနောက်တော့သားကိုယ်တိုင်ကလည်းဒီ back deck မှာတော်ရဲမှာသူကခဏခဏတိုက်ကင်းနေမယ်လှည့်နေရတယ်ဆိုတော့အရန်စိတ်ပူတာနဲ့မသွားခင်မှာလည်းသားကိုပြောသွားပါတယ်မေမေဖိုးဖိုးအချိန်နေတိတ်မကောင်းတဲ့အတွက်သွားတော့မယ်ဟိုခဏသွားမယ်ပေါ့နော်ဒါပေမဲ့ကိုယ်လဲရောက်တော့ဖေဖေလဲဆုံးတာပါပဲလေဆိုတော့ဖေဖေရဲ့ဥနာရေးကိစ္စတွေပဲအကုန်လှုပ်ပြီးပြီးတော့ဒီရက်လေပြီးတဲ့နောက်မှာကျမဒီကိုပြန်လာတော့နှစ်ပတ်ကြာပေါ့ပါတယ်အဲ့တော့ तू ကလည်းသွားပါတဲ့ तू လည်းခွင့်နောက်ထပ်နှစ်ပတ်နေရင် तू လည်းပြန်ရောက်တော့မှာပါအဲ့တော့ပြန်ရောက်ရင်စကားပြောကြတာပေါ့ဒါပေမဲ့အခုလောလောဆယ်ကတော့ तू ကဆက်လို့လည်းမရဘူးရှင်ဟိုတော်တဲ့ရောက်နေတော့လေအဲ့တော့ကျမဒီရောက်တဲ့နေ့ပဲ12နိုင်ခွဲလောက်လင်းစိုက်အိမ်ပြန်ရောက်ပြီးတော့အဲ့ဒါနားနေပြီးည7နိုင်9နိုင်လောက်မှာသဆိုင်ကလာပြီးတော့ Army official နှစ်ယောက်ကအိမ်မှာလာပြောတာပါတကယ်တော့စိတ်ထဲကကျမသားငင်ကတော့သူအရင်စင်းသွားတော့သူ့စိတ်ထဲမှာသူ့အကူပြန်ရောက်လာတဲ့အောင်မီလာဒါပေမဲ့နှစ်ယောက်တွေ့လိုက်တဲ့ခါမှာသူသိလိုက်တယ်ကျမတို့ဒီမှာစစ်မှုတန်းကြီးရဲ့ဟိုတလီပေါ့နော်နှစ်ယောက်လာပြောရဆိုရင်ဒါကောင်းတဲ့စကားမဟုတ်ဘူးပေါ့လေဒါသတင်းစိုးကြားရတော့မယ်ဆိုတော့သိလိုက်တော့သူကအမေကိုမမေဆိုပြီးတော့သူပြန်ပြီးအနောက်ကိုဆဲ့လိုက်တယ်ကျမလည်းချက်ချင်းသိလိုက်ပါတယ်ဒါပေမဲ့အဲ့ဒီအချိန်မှာကျမခင်ပွန်ကကိုသိန်းစော်လင်းကရန်ကုန်ရောက်နေတယ်သူအမေဖေနေမကောင်းဖြစ်တော့အဲ့ဒီကိုတွားနေတဲ့အတွက်ကျမတယောက်တည်းပေါ့ဒီမှာအဲ့ဒါနဲ့ကိုကပဲဦးဆောင်ပြီးသူတို့နှစ်ယောက်ပြောဒီနေ့ကဖေဖေဆုံးပြီးနှစ်ပတ်အကြာမှာတန်းဆုံးသွားတာပ
ါဟုတ်ကဲ့ကိုဝေဖြိုးလွင်ကရောခင်ဗျာသူကရောဘယ်လိုလိုမျိုးလဲသူစစ်တပ်ကိုဒီလိုမျိုးအမေရိကန်စစ်တပ်ထဲဝင်ပြီးတော့အဲ့လိုမျိုးဟိုတန်းပြီအတွက်ပေါ့နော်ဒီသူတာဝန်ထမ်းဆောင်ရတာသူနှိမ့်သက်သလားဝါသနာပါသလား तू ကဘလို့ဟာမျိုးဘလို့လူမျိုးလ
ဲဒါကဝေဖြိုးကြီးကဘလို့လဲဆိုတော့ तू က तू ခုနှစ်တန်းလောက်တုန်းကရန်ကုန်မှာကျမတို့နေတော့က तू ကနဲ့ तू ကိုဟိုကစားရင်လဲစစ်တိုက်တမ်းနဲ့ကစားတယ်ကိုဇော်ဝင်းလည်းပြီးတော့အိမ်မှာအဲ့လိုဗမာပြည်မှာနေကြတဲ့ကကျမတို့မှာဒီဟိုကင်းလှဲ့တဲ့အဲ့လိုရဲတွေစစ်သားတွေဘာတွေအကုန်လုံးတွေ့ရင်ကို तू ကအရန်မိတ်ဆွေသွားလို့ဦးတနက်ခဏကင်ကြည့်လို့ရမလားလို့ဘာလို့အဲ့လိုကို तू ကတော်တော်ကိုစိတ်ဝင်စားတာပါနော်ငငယ်တုန်းကတည်းကစကားဆက်တက်ကလေးကသူများတွေကတသက်ကြီးလိုက်ရင်ပါလုံမယ်ဆိုရင်တချို့ကဆရာဝန်ကြီးလုံမယ်ဆရာကြီးကျောင်းဆရာလုံမယ်ပြောပေမဲ့ तू ကအမြဲတမ်းစစ်သားကြီးလုံမယ်လို့ तू ကပြောခဲ့တယ်သားအဲ့ဒီတုန်းကတော့တိတ်ပြီးကျမတကယ်ပါဟိုတိတ်ပြီးရှေရှေဝေးမစင်စားခဲ့မိဘူးပေါ့နော်အော် तू စစ်တိုက်ဝါသနာပါတယ်ဗါတယ်အောင်းမိတာဒီနိုင်ငံကိုကျမတို့ကအလုတ်ကင်အချိန်ကြီးကဒီကိုပြောင်းလာတဲ့အခါမှာတော့သူတို့လည်းပါလာတာပေါ့လေအဲ့တော့ဒီမှာ तू 12တန်းအောင်တဲ့အချိန်မှာဝင်ဖို့ तू ခွင့်တောင်းတယ်အဲ့တုန်းကအသက်မပြည့်သေးတော့ကျမတို့ရဲ့မိဘသဘောတူညီချက်ယူရတာပေါ့အဲ့တော့မိဘကသဘောမတူတဲ့အတွက် तू မဝင်ရအောင်ဒါပေမဲ့ तू အသက်20နှစ်ကျော်တော့ तू စိတ်သူ့ကိုယ်နဲ့ဝင်လို့ရပြီဆိုင်ထိုးလို့ရပြီဆိုတော့မိဘကမပြောတော့ဘဲနဲ့သူ့ဟာနဲ့ तू သွားပြီးဆိုင်ထိုးလိုက်တာ၈နှစ်ထိုးခဲ့တာပါ तू မတရားတာကို तू မကြိုက်တဲ့လူဆိုတာတတိလည်းအယမ်းရှိပါတယ်ဟိုတစ်ဆောင်လည်း तू မပြောမစုံနဲ့ဆိုင်ထိုးလိုက်တာပါ
ဟုတ်ကဲ့ဆိုတော့ तू ဖြစ်ချင်တယ် तू ငငယ်တည်းက तू စိတ်ကူးရင်ငယ် तू ရဲ့စိတ်ကူးဦးကို तू အကောင့်ထဲပေါ်သွားတယ်လို့ပဲပြောရမှာပေါ့နော် तू
မှန်ပါတယ်ဟုတ်ပါတယ်
तू ရည်မှန်းချက် तू ရည်မှန်းချက်ကို तू ရအောင် तू လုတ်သွားတယ်ပေါ့နော
်မှန်ပါတယ်ကျွန်မအဲ့တရာလေးတစ်ချက်တွေးပြီးဝန်ကြံဖန်ပြီးဝန်သာကြည့်တာပါဦးဟိုသူ့အတွက်ပေါ့နော် तू သိဝါသနာပါတဲ့ငငယ်လေးတည်းကစိတ်ကူးရင်ငယ်တယ်ငငယ်လေးတည်းကလုတ်ချင်ငယ်တဲ့အောင် तू မသိခင်အထိ तू လုတ်သွားရတယ် तू ကြဆုံးသွားတဲ့အခါမှာလည်း तू အင်မတန်ဂုံယူတဲ့ तू အလုံနဲ့ तू ဒီလိုကြဆုံးသွားတယ်ဆိုတော့ကျွန်မဖြေသာပါတယ်ကျွန်မအဲ့လိုလည်းဖြေပါတယ
်ဟုတ်ကဲ့ဟိုကျွန်တော်တို့ကြားတာတော့ဟိုကိုဝေဖြိုးလွင်ဟာ तू အခုလိုမျိုးတန်းပြေတွေ့အသက်ပေးသွားတဲ့အတွက် तू ရဲ့ကောင်းစုတွေပါတယ်ကျွန်တော်တို့ရခဲ့တယ်လို့ကြားပါဘယ်လိုစုမျိုးလဲဆိုတာလေးကိုလည်းပြောပြပေးလို့ရမှာခင်ဗျာ
ဟုတ်ကဲ့ဟိုစုတွေကတော့တော်တော်များများရပါတယ်ဟို तू ဆုံးတော့မှကျမတို့သိတာပါ तू ကလည်းသိပြောမနေပါဘူးအဲ့ဒီ तू ရှေ့တန်းရောက်နေတဲ့အတွက်လေ तू က purple heart လဲ तू ရပါတယ်အဲ့ဒီ purple heart ကတော့ဒီဟိုတိုင်းပြည်အတွက်အဲ့လိုအသက်ပေးပြီးဖြစ်ဖြစ်အနာတရရောဟိုရအောင်တိုက်ဟိုရွရွချင်တိုက်ခိုက်သွားတဲ့သူတွေကိုပေးတဲ့စုပေါ့နိုင်ငံတော်သမ္မတအချီးမြင့်တဲ့စုပေါ့နော်ဒီ US ကသမ္မတအဲ့ဒီတုန်းကတော့ George Bush ပေါ့သူကိုရင်ပေးတဲ့ဟိုက purple heart ရယ်ပြီးတော့ဒီတပ်မတော်ရဲ့ဟိုကအမြင့်ဆုံးစုပေါ့နော်အဲ့ဒီ army ကစုကျွန်မလည်းအဲ့ဒီနာမည်တော့အတိအကျတော့မခေါ်တတ်ပါဘူးဟိုအဲ့ဒီစုတွေလည်းရပါတယ်နောက် governor ပေးတဲ့ award လည်းရပါတယ် mayor ပေးတဲ့ award လည်းရပါတယ်ပြီးတော့အဲ့ဒီတုန်းက secretary of state Hillary Clinton နာနေပြီးဂုဏ်ပြုပေးတဲ့စုတို့စုတစိတ်တွေတို့အကုန်ရှိပါတယ်ဆင်ပြီးတော့သူရတဲ့ဟာတွေကအပြင်နောက်သူအသက်ကယ်ပြီးသူရွရွချင်ချင်လုတ်တယ်သူ့ရဲ့လုတ်ရနဲ့ပတ်သက်ပြီးတော့အဲ့ဒီ back deck မှာရှိနေတုန်းမှာသူတို့တွေကအဲ့လိုပေးလေးရှိပါတယ်အဲ့ဒီ coin စီ military coin ဆိုခေါ်ပါတယ်အဲ့ဒီဟာတွေလည်းသူ့မှာ14ခုရပါတယ်အဲ့ဒါတွေကလည်းသူစုံပြီးတော့မှကျွန်မမီးကျွန်မနဲ့ကျွန်မခင်ဗျတိရတာပေါ့ကျွန်မတို့အခုအိမ်မှာအဲ့ဒါလေးတွေစုတင်ထားပါတယ်သူ့အတွက်ပေါ့လေရွရွချင်ချင်တော့သူ36စီသူ့ဟိုမှာတာဝန်ထမ်းဆောင်ခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါအခုလိုလဲပါဖို့တတိတရာဒီလိုနေမျိုးမှမီးတဲ့အတွက်လဲကျွန်မတို့ကကျေးဇူးတင်ပါတယ
်ဒါကတော့ကြာဆုံးစစ်တီတူဖြစ်တဲ့မြန်မာနယ်ဘဝအမေရိကန်နိုင်ငံသားတက်ကြလောင်းဝေဖြိုးလွင်ရဲ့အကြောင်းကိုသူ့မိခင်ပြုတ်ပြသွားတာနားဆင်ကြရတာဖြစ်ပါတယ်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းတွေဆက်ပါမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအတွင်းမှာလစ်လက်သွားတဲ့နေရာကိုအစားထိုးဖို့အတွက်ပါတီကိုပြန်လဲမွမ်းမံတိဆောက်ဖို့ပြင်ဆင်နေတယ်လို့ပါတီထိပ်ပိုင်းခေါင်းဆောင်တူကပြောလိုက်ပါတယ်ပြီးခဲ့တဲ့2015ရွေးကောက်ပွဲမှာအနိုင်ရပြီးတဲ့နောက်လွှတ်တော်နဲ့အစိုးရအသီးသီးမှတာဝန်ထမ်းဆောင်နေကြတဲ့ NLD ပါတီဝင်တွေရဲ့နေရာမှာပါတီရဲ့တာဝန်တွေထမ်းဆောင်နိုင်ဖို့အတွက်ရည်ရွယ်တာဖြစ်တယ်လို့လည်းပြောပါတယ်အခြေအနေအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုရနိုင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
2015အထွေထွေရွေးကောက်ပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအပြတ်သက်အနိုင်ရပြီးလွှတ်တော်မှာအမတ်နေရာအများစုကိုရခဲ့သလိုအစိုးရလည်းဖွဲ့စည်းနိုင်ခဲ့ပါတယ် NLD ပါတီကအစိုးရဖြစ်တဲ့အာဏာရလာပြီးတဲ့နောက်ပါတီကိုပြန်လဲမွမ်းမံတည်ဆောက်ဖို့ပြင်ဆင်နေတာနဲ့ပတ်သက်ပြီးတော့ပါတီရဲ့အတွင်းရေးမှူးအဖွဲ့ဝင်ရှင်းနေဦးညာဝင်းက VOA ကိုအခုလိုပြောပါတယ
် NLD ကဒီရွေးကောက်ပွဲဝင်လိုက်တဲ့ရွေးကောက်ပွဲမှာတော့ဟိုအမှန်ဖြစ်တဲ့လူကလည်းဖြစ်သွားကြတယ်နောက်ပါတီတောင်းဝန်မှရှိနေမယ်လို့အမှန်ဖြစ်နေတဲ့အခါကျတော့ပါတီတောင်းဝန်လည်းအပြည့်မလုံးနိုင်ဘူးအဲတော့ဒီနေ့တော့မင်းများအရင်ကတော့မင်းများမှာဟိုအားပြန်ဖြည့်ဖို့လိုတာပေါ့အဲ့ဒါကြောင့်အင်းအားပြန်ဖြည့်ဖို့ဒီမင်းကလေးကိုပြန်စားပြီးဆွေးနွေးကြတာပါဒီနေ့ဆင်းဦးစီခရိုင်ဒါအူစီကမှလက်လက်နေတဲ့နေရာတွေဖြည့်ဖို့နော်အားဝတ်သွားတဲ့အလက်တော်ကိုယ်စားလေးနေရာအဝင်နေရာတွေအတွက်အဲ့ဒါပေါ့အဲ့ဒါလေးစကားအကုန်လုံးကိုပြန်ပြီးတော့
NLD ပါတီအနေနဲ့သက်ဆိုင်ရာမြို့နယ်ခရိုင်ပြည်နယ်တိုင်းအလိုက်ပါတီအလုံးမှုဆောင်တွေဗဟုဦးစီးတွေကိုအဓိကပြန်လည်ရွေးချယ်ပြီးအားဖြည့်သွားမှာဖြစ်တယ်လို့လည်းဦးညဝင်းကပြောပါတယ်။ဒါမဲ့လည်းဒီလိုရွေးချယ်တဲ့နေရာမှာအောက်ခြေကနေမဲခွဲပြီးတော့ရွေးချယ်မှာလားဒါမှမဟုတ်ဗဟုကနေရွေးချယ်မှာလားဆိုတဲ့အပေါ်မှာဦးညဝင်းပြောတာက
မသိကြသေးဘူးပဲဟောမသိကြဒီမှာနေဆွဲတော့မှာ
ဧပြီလ10ရက်နေ့ကစတင်ပြီးသမ္မတဦးထင်ကျော်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရတက်လာပြီးတဲ့နောက်ပါတီဥက္ကဋ္ဌတော်ဆန်းစုကြည်ဟာလည်းနိုင်ငံသားရေးဝန်ကြီးဖြစ်နေရောသမ္မတရုံးဝန်ကြီးဖြစ်နေပါအစိုးရအဖွဲ့အတွင်းမှာပါဝင်လာခဲ့တာပါတော်ဆန်းစုကြည်ဟာ NLD ပါတီဥက္ကဋ္ဌအဖြစ်နဲ့ဆက်ရှိနေပေမဲ့လည်း2008ဖွဲ့စည်းပုံအခြေခံဥပဒေအရတော့အစိုးရအဖွဲ့ဝင်တယောက်ဖြစ်နေတဲ့အတွက်ပါတီဥက္ကဋ္ဌတာဝန်တွေပါတီရဲ့တာဝန်တွေကိုထမ်းဆောင်လို့မရပါဘူးဒေါန်ဆန်းစုကြည်ရဲ့နေရာမှာပါတီကိုဥဆောင်ဖို့ဘယ်လိုပြင်ဆင်ထားလဲဆိုတာကိုတော့ဦးညဝင်းကအခုလိုပြောပါတယ
်ပါတီဥဆောင်နေရာသူ responsibility ကဆက်ပြီးတော့ရှိမယ်သူကပါတီလို့ကိုအခုချိန်မှာမလုပ်ရတာပဲပါတီဥဆောင်ရာသူကတော့စွန့်စရာမလိုပါဘူးအတွင်းသူ၅ဦးဖွဲ့လာပါလေအဲ့ဒီ၅ဦးအဖွဲ့ကပါတီကိုကျိုးကိုင်က ိန်ထုတ်သွားမှာပါ
NLD ပါတီရဲ့အတွင်းမှုအဖွဲ့ကတော့အဖွဲ့ဝင်၅ဦးနဲ့ဖွဲ့စည်းထားပြီးတော့ဆိုပါအဖွဲ့ဝင်၅ဦးကတော့ဥဝင်ထိန်ဥညာဝင်ဥဟန်သာမြင့်ဥဝင်းမြင့်နဲ့ဥဇော်မြင့်မောင်တို့ဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာတော်တော်ရှင်များခင်ဗျာကွန်စားသူဒီစနစ်တကျကွန်တရီစွန့်ပစ်နိုင်မှုအတွက်ပလတ်စတစ်ဘူးတွေဖြန့်ဝေတဲ့လှုပ်ရှားမှုကိုမန္တလေးနဲ့ရန်ကုန်လိုမြို့ကြီးတွေမှာပရဟိတအဖွဲ့တချို့ကစတင်ပြီးတော့လှုပ်ရှားဆောင်ရွက်လာပါတယ်ကွန်စားတဲ့အလေးကျင့်ကြောင့်ကျန်းမာရေးထိခိုက်မှုအပြင်ပတ်ဝန်းကျင်ညဉ့်ဉန်းမှုတွေပါဖြစ်စေတာကြောင့်ကွန်စားတုံးမှုရှော့ချရေးလှုပ်ဆောင်ကြဖို့နဲ့ပြည်နယ်နဲ့တိုင်းအစိုးရတွေကိုလည်းဗဟုအစိုးရကညွှန်ကြားချက်မကြသေးခင်ကထွက်ပေါ်လာခဲ့တာပါဆက်သွယ်စုံစမ်းထားတဲ့မတ်တင်ကြီးထက်ကပြောပြပေးမှာပါခင
်ဗျမန္တလေးမြို့မှာတော့ကွန်စားသူတွေကွန်တရီစနစ်တကျစွန့်ပစ်နိုင်စေဖို့အတွက်ကွန်တရီထွေးဖို့ဘူးလေးတွေကို1 to 1လူမှုကူညီရေးအဖွဲ့ကလမ်းမတွေပေါ်မှာလိုက်လံဝေငှခဲ့ကြပါတယ်ကွန်တရီကိုတွေ့ရနေရမှာထွေးထုတ်ခဲ့ကြတာအယိုးဆွဲနေကြပါမယ်လေစနစ်တကျစွန့်ပြင်ရေလှုပ်ရှားမှုမှာလူထုရဲ့ပူးပေါင်းပါဝင်မှုကအားရစရာကောင်းတယ်လို့1 to 1အဖွဲ့ကကိုဝန်းကပြောပါတယ
်။လှုပ်ရှားမှုကတော့မင်းရတော်စားလေ
။ဟုတ်က
ဲ့။မင်းရရဲ့မှာကိုနေကိုဖေးဖို့ကိုမင်းတို့ကတော့မိပိုင်မှာကွန်စားတဲ့လူတွေလိုက်ကြည့်ရင်ကိုရဲ့အဆိုင်လာလာဝဲရဲ့ဒီကမှဆိုင်လို့လိုက်ဝေးကြည့်ပါလား။တို့ချင်းယူရတယ်။နောက်တော့တို့လျာလေတော့မေးကြည့်တဲ့ခါကျတော့ဟိုနော်။ကိုကိုလည်းဟိုအားတော့ဒီဒီကမှာတော့သိရတော့လည်းလို့မသိချင်ဘူးနော်။အဲဒီလေဟိုမှာလေဟိုကဝန်ထွေးဖို့ဒီပတ်တည်ဖို့နေရာလေလမ်းမှမရှိတာပဲပေါ့နော်။ဟောပြင်းပြင်းနေရာအဲ့လိုဆိုတော့တို့လည်းထွေးဖြစ်နေရပါဘူ
း။မန္တလေးမှာ900စားပြီးကွန်တရီစနစ်တကျမစွန့်ပြတာကြောင့်မြို့ကညစ်ပတ်နေတဲ့အခြေအနေကိုလည်းကိုဝန်းကအခုလို့ပြောပါတယ်
။မန္တလေးမှာတော့ဒီကကျွန်တော်ကဟိုကောစံကျက်ပြည့်လူများတဲ့ခါကျတော့ဒီဘဝကြီးမှာဒီပြည့်တဲ့ခါပေါ့နော်။ပြန်နေနေမှာသူကချွေးကြည့်ရတာပေါ့လေသာသမားတွေရောနိုင်ငံသမားတွေရောအဲ့လိုကားမိမိုင်မှာရတဲ့ခါဆိုပြန်မြင်သားလေးပါသူကချွေးကြတာပေါ့အဲ့တော့ဒီခါကျတော့ဟိုတို့သက်သွင်းရအောင်ဆက်ကြရရင်ရင်းမင်းပြောင်းပြီးရင်းမင်းကမိန်းနေဒီကွန်ဒီရှင်နေရာရှိနေတာရင်းမင်းမျိုးဆိုအဲ့လိုကိုလည်းအားသာလောက်ကြအောင်နိ
ရန်ကုန်မြို့မှာလည်းအလားတူလှုပ်ရှားမှုကိုစမ်းသပ်လှုပ်ဆောင်ခဲ့ပူပါတယ်ရန်ကုန်မြို့မှာကွန်တရီစနစ်တကျစွန့်ပစ်နိုင်ရေးလှုံ့ဆော်လှုပ်ရှားမှုမှာလေလူထုရဲ့ပူးပေါင်းပါဝင်မှုကအားရစရာကောင်းတဲ့အခြေအနေမဟုတ်ပေမဲ့လူလားတဲ့အနေအထားရှိတယ်လို့ KT အဖွဲ့ကကိုထူအောင်လင်းကပြောပါတယ
်။တော်နေများကလမ်းပေါ်ထွေးတဲ့ဘလို့အကျင့်ပါနေရပါဘောနော်ကားသမားတွေဖြစ်ဖြစ်ဆိုင်ကားသမားဖြစ်ဖြစ်ဘလို့ပဲဖြစ်လမ်းပေါ်ထွေးတဲ့အကျင့်ပါနေရောတချို့ကားသမားတွေဥမာတက်ဆီသမားတွေကတော့လိုလိုချင်ချင်နဲ့ပေါ့ကောင်းစားတဲ့လူတွေပေးချာရှာကြည့်တယ်တက်ဆီမှာလိုချင်ချင်နဲ့လူရအများကြီးဘတ်ကားမောင်းတဲ့ driver တွေနောက်ဆရာတွေပေါ့နော်အဲတူတူကလမ်းမထွေးအချင်းပါနောက်အဲ့ဒါယူသွားရတာဘူးကြီးကင်လာရတာကိုပဲအလုံးရှုံနေလို့တို့မြင်နေပေါ့နော်တို့အားကြောင့်တချို့ကြတော့ညင်းတာမျိုးလည်းရှိတယ်တချို့ကြတော့ယူတာမျိုးလည်းရှိတယ်ပေါ့နော်လုံးလုံးလားလားကြီးတော့လက်ခံတာမျိုးအဲ့လိုအရင်အောင်မြင်သွားမျိုးတော့မရှိသေးဘူးပေါ့အဲ့လို
ရန်ကုန်မြို့ကကွန်စားသူအများစုရဲ့ကွန်တရီစနစ်တကျမစွန့်ပြစ်မှုကြောင့်ခီးတယ်တွင်ကားတွေသာမကတိုက်တွေလမ်းမတွေပေါ်မှာလည်းရုပ်ပြက်ဆင်းပြက်ဖြစ်လာတယ်လို့ကိုထူအောင်လင်းကပြောပါတယ်
အခုတွေ့ရတော့သိုးတာပေါ့တော်တော်သိုးတာတော့များတယ်ပေါ့နော်ဘယ်လိုပဲဖြစ်ဖြစ်ကားကားပေါ်မှာလည်းတွေ့ရတယ်ကျွန်တော်လမ်းနေလမ်းပေါ်နေမှာလည်းတွေ့ရတယ်ပေါ့နော်နောက်အမိုက်ဘုံလေးဟိုလည်းလိုဂျီရိုးမိုက်တဲ့ဘုံတွေလည်းတွေ့ရများတယ်အများကြီးပေါ့လမ်းနေအဓိကလမ်းညက်ပတ်တယ်ပေါ့နော်တော်တော်များများအချိန်ကြီးကတော်တော်လေးတော့သိုးနေတယ်လို့ထင်တယ်ခင်ဗျာဟုတ
်ရန်ကုန်မြို့မှာကွန်တရီစနစ်တကျစွန့်ပြေးရေလှုပ်ရှားမှုတွေဆက်ပြီးဖော်ဆောင်ဖို့လည်းစီစဉ်နေတယ်လို့ကိုထူအောင်လင်းကပြောပါတယ်တစ်ချိန်တည်းမှာပဲကျန်းမာရေးအရာရောမြို့တော်တန့်ရှင်းတက်ရမှုဘိုင်းကိုပါထိခိုက်တယ်ကွန်စားတုံးမှုအလေးအထရော့ချလာစီရေပြည်내နဲ့တိုင်းဒေသကြီးအစိုးရတွေအနေနဲ့စီစဉ်လှုပ်ဆောင်ကြဖို့ဒီလာပိုင်းအတွက်မှာပဲပြည်ထောင်စုအစိုးရအဖွဲ့ကလည်းညွှန်ကြားထားတာဖြစ်ပါတယ်ရှင
်မတ်တင်ကြီးထိုက်ပြောပြသွားတာပါ VOA American တန်ကအင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
င်္ဂလာနံနက်ခင်းပါခင်ဗျာအခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40 49တို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလံမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာနားဆင်ကြမှာဒီကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့မနေ့ကနေ့ထုတ်လွှင့်ပေးတဲ့အင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြရမှာပါအပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
The words of Lincoln still ring true. Let us strive on to finish the work we are in.to bind up the nation.
အဲ့တော့ဒုတိယဆုံးလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုကြားကြပါမယ်နောက်ပြီးစီးပွားရေးကဏ္ဍကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးပါမယ် Chinese Power in Myanmar မြန်မာနိုင်ငံကတရုတ်လျှက်စစ်ဆိုတဲ့ခေါင်းစဉ်နဲ့ထိုင်းနိုင်ငံတို့ဒနေရှင်သတင်းစာမှာစူဝတ်ချိုင်စုံဝနစ်ရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြကြင်ပါတယ်တရုတ်နိုင်ငံနဲ့မြန်မာပြည်တွင်းကုမ္ပဏီတခုတို့ဖက်ဆက်တီထောင်တဲ့မြန်မာနိုင်ငံအတွင်းအကြီးဆုံးလျှက်စစ်တအားပြီးဆက်ယုံစတင်လေပတ်ပြီးဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနဲ့ထုတ်ကုန်လုပ်ငန်းတွေတစ်ချိန်တုန်းထိုးတက်လာတော့မှဖြစ်တယ်ဆိုပြီးတော့အစချီရေးသားထားပါတယ်။အဲ့ဒီ16မီဂါဝတ်ဓာတ်ငွေ့လောင်စာသုံးလျှက်စစ်ဓာတ်အားပေးစက်ယုံကြီးကိုရန်ကုန်မြို့အနီးတီလဝါအထူးစက်မှုဇုံနဲ့ဆယ်မင်လောက်သာဝေးတဲ့တာကီတာမှာတရုတ်နိုင်ငံ China's Union Resources and Engineering Company နဲ့ U Energy တာကီတာ Company Limited တို့ပူးပေါင်းပြီးတော့လှုပ်ဆောင်မဲ့စီမံကိန်းဖြစ်တယ်လို့ဆိုပါတယ်။ငွေနိုင်ငံမှာမကြာခဏဆိုသလိုလျှက်စစ်မီးတွေပြတ်တောင်နေတဲ့ပြဿနာဟာရေစရာမဟုတ်ဘူးလို့လည်းရေးသားထားပါတယ်။ရန်ကုန်မြို့မှာနေထိုင်နေတဲ့မိတ်ဆွေတွေထံကနေစိတ်အားထက်သန်စွာပြောဆိုနေကြတဲ့ခင်မင်းစရာကောင်းတဲ့မိတ်ဆွေတွေအကြောင်းထူးခြားတဲ့ယဉ်ကျေးမှုစီကားတဲ့ဈေးတွေနဲ့စိတ်ဝင်စားဖွယ်နေထိုင်ခြင်းစရာကောင်းတဲ့နေရာတွေအကြောင်းကိုပြောပြရင်းအတူတွဲပါလာလေးရှိတာကတော့နေ့စဉ်နဲ့အမျှဖြစ်နေလေးရှိတဲ့လျှက်စင်မီပြတ်တောက်တဲ့အကြောင်းပဲဖြစ်တယ်လို့យေတာထားပါတယ်။လျှက်စင်မီပြတ်ပြီးဆိုရင်တခြားအရက်တွေမှာဖြစ်လေရှိသလိုခိတ္တခဏပြတ်တာမဟုတ်ပဲနာယီများစွာအကြာကြီးဖြစ်လေရှိတာပဲလို့လည်းထောက်ပြထားပါတယ်။ယုံကြည်စိတ်ချရမှုမရှိတဲ့လျှက်စစ်တအားကြောင့်နေ့စဉ်လူမှုဘဝတွေမှာအနှောက်အယှက်တွေဖြစ်ကြရသလိုအထူးသဖြင့်ကုန်ပစ္စည်းထုတ်လုပ်ရေးနဲ့ဆက်ဆက်နေတဲ့စီးပွားရေးလုပ်ငန်းတွေမှာထိခိုက်မှုရှိပြီးတဒိုင်းပြည်လုံးအတွက်ခလုတ်ကင်းတစ်ခုဖြစ်နေတာပါလို့လည်းရေးသားထားပါတယ်။ကမ္ဘာပိုင်းရဲ့စီးပွားရေးလှုပ်ဆောင်နိုင်မှုအစီရင်ခံစာမှာတနင်္ဂနွေလုံးအတိုင်းအတာနဲ့တွက်ချက်ပြီးနိုင်ငံပေါင်း189နိုင်ငံမှာမြန်မာနိုင်ငံကိုအမှတ် 148 အဆင့်မှာတက်မှတ်ထားတယ်လို့လည်းရေးသားထားပါတယ်။တာကီတာဓာအာဘိဆက်ယုံဟာနိုင်ငံအတွင်းပစ္စမမြောက်ပုဂ္ဂလိကပိုင်းဓာအာဘိဆက်ယုံဖြစ်ပြီးတော့ရန်ကုန်မြို့တဝက်ကနိုင်ငံပိုင်းဆက်ယုံနေတဲ့လက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့လျှက်စစ်ဓာအာလူအချက်ကိုဖြည့်ဆည်းပေးနိုင်လိမ့်မယ်လို့လည်းရေးသားထားပါတယ်အပြည့်စုံကိုဒနေရှင်းသတင်းစာမှာဖတ်ရှုနိုင်ပါတယ်ဗီယက်နမ်နဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့အမေရိကန်ပြည်ထောင်စုရဲ့လှုပ်ဆောင်ချက်မှာမျက်စိစူးစရာကွဲပြားခြားနားချက်တွေရှိနေတယ်ဆိုတာကိုမီးမောင်းထိုးပြသနေတယ်ဆိုပြီးတော့ပမောက္ခဒေးဗစ်အိုက်စတိုင်ဘတ်ကရေးသားထားတဲ့ဆောင်းပါးကိုနီကေအီအေရှန်ရီဗျူးစာဆောင်မှာဖတ်ရပါတယ်။တမရဘရက်အိုဘမားမကြာခင်ကတွားရောက်ခဲ့တဲ့အာရှတိုက်ခီးစဉ်အတွင်းဗီယက်နမ်နိုင်ငံပေါ်ဆယ်စုနှစ်တင်းနဲ့ချီးပြီးတော့ချမှတ်ထားခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့လက်နက်တင်ပို့မှုတားမြစ်ချက်ကိုရုပ်သိမ်းပေးလိုက်ပါတယ်။ဗီယက်နမ်အပါအဝင်တချို့သောအရှေ့တောင်အာရှနိုင်ငံတွေဟာတရုတ်နိုင်ငံနဲ့ပင်လယ်ပြင်နယ်မြေပိုင်ဆိုင်မှုအတွေ့ထိတိုက်တွေ့နေကြတာလည်းဖြစ်ပါတယ်။ဒီမိုကရေစီမကြတဲ့ကွန်မြူနစ်အစိုးရအုပ်ချုပ်နေတဲ့နိုင်ငံပေါ်ထားရှိတဲ့တမရဥပမာရဲ့လောက်ရအပေါ်လူ့အခွင့်အရေးအဖွဲ့တွေကကန့်ကွက်ခဲ့ကြပါဗျ။လွန်ခဲ့တဲ့6နှစ်လောက်ကလည်းမြန်မာနိုင်ငံအပေါ်မှာတန်တရားနဲ့ချီးမြှောက်ဂုဏ်ပြုခဲ့ပါဗျ။အဲ့ဒီနောက်ပိုင်းအပြောင်းလဲကြောင့်ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့ NLD ပါတီအစိုးရဖြစ်လာခဲ့တဲ့ဆိုပေမဲ့တခြားတိတာထင်ရှားတာမျိုးဘာမှတိတ်မရှိဘူးလို့ထောက်ပြထားပါဗျ။အတိုက်ခံပါတီကအစိုးရဖွဲ့အတွင်း90ရာခိုင်နှုန်းနေရာရထားတယ်ဆိုပေမဲ့2008ခုနှစ်တုန်းကရေးဆွဲထားတဲ့အခြေခံဥပဒေအရစစ်တပ်ကအာဏာကိုထိန်းချုပ်နေစေပဲဖြစ်တယ်လို့ထောက်ပြထားပါတယ်။မေလလေအတွင်းအင်ပီရိုကနေထုတ်ပြန်ခဲ့တဲ့နှစ်စဉ်ကြေညာချက်မှာမြန်မာနိုင်ငံဟာအမေရိကန်ပြည်ထောင်စုရဲ့လုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒကိုချင်းချောက်နေစေရှိတာကြောင့်တမရရဲ့အမိန့်ကြေညာချက်နဲ့ချမှတ်တဲ့အရေးယူပိတ်ဆို့မှုတွေဆက်ပြီးတော့ထားရှိဖို့လိုအပ်တယ်လို့ဆိုထားပါတယ်။မြန်မာနိုင်ငံနဲ့ဗီယက်နမ်နိုင်ငံတို့ရှင်းမယ်ဆိုရင်ကွဲပြားခြားနားမှုကရှင်းပါတယ်မြန်မာနိုင်ငံဟာတောင်တရုတ်ပင်လယ်နဲ့တိဆက်မနေလိုလားလို့လည်းမိကွန်ထုတ်ထားပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးရစဉ်ကလေးကစစ်တပ်ကဓာတ်ရိုက်တော်၎င်းတဝက်ပြီးတော့တော်၎င်းအာဏာကိုရယူထားခဲ့တာပါအမေရိကန်နိုင်ငံအနေနဲ့မြန်မာစစ်တပ်နဲ့ဆက်ဆံရေးကိုပြန်ပြီးတော့တုံးသက်တင်တယ်လို့လည်းရေးသားထားပါတယ်အထူးသဖြင့်လက်ကျင်ပြီးတဲ့နေရာနဲ့ပစ္စည်းကိရိယာတချို့ကိုထောက်ပံ့ရေးကိစ္စတွေဖြစ်တဲ့အသဖြင့်ရေးသားထားပါတယ်အပြည့်စုံကို Nikkei Asian Review စာဆောင်မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
စီဘောရောင်းဝယ်ဖောက်ကားမှုတွေရုံထဲပါပြောက်မှုနဲ့တက်လူတွေမူရစီတွင်းတွင်းကျကျတုံးဆွဲနေတာတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့စီမံချက်နဲ့ဆောင်ရွက်ဖို့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကမကြသေးခင်ကပဲပြောထားပါတယ်မြန်မာလူငယ်တက်လူတွေအကြားမူရစီဝါအရက်သေးစာတောက်စားမှုရုံထဲပါပြောက်ရေးဘာတွေလှုပ်ဆောင်ဖို့လိုအပ်ပါတယ်ဘာတွေများလှုပ်ဆောင်စီခြင်းကြပါတယ်ဆိုတာအခုလာမယ့်အင်ကာညတိုက်ရိုက်လေလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတရက်ပါဝင်ဆွေးနွေးကျင်နေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်ကာညမီပို့ထားပေးပါတရက်ပါဝင်မဆွေးနွေးနိုင်ဘူးဆိုရင်လေကိုဆွေးနွေးကျင်တော့ကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ကြိုပြီးတော့ပေးပို့ထားလို့ရပါတယ် view ရဲ့ဖုန်းနံပါတ်က12392381555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ခုည9နာရီမှာထုတ်လိုက်မဲ့ဒါရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေည9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့ဖိတ်ခေါ်လိုက်ပါတယ်အခုတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလေ့လာနိုင်ကြပါပြီမနက်ခင်းတိုင်းနားဆင်နေကြအမေရိကန် EDN 3အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့ကျင်းပြမယ် idiom အသုံးက
all bets are off
ဖြစ်ပါတယ်စာလုံးပေါင်းက e l l all ကအလုံး b e t s bets ကလောင်းကြီးတွေ e r e r ကဖြစ်တာ o f f off ကပြက်ပြဲသွားတာဖြက်ပြစ်လိုက်တာဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်ဒီဘဲကလောင်းကြီးအလုံးကိုဖြက်သိမ်းလိုက်တာပေါ့ဒီသုံးဆင်းသက်လာတာကတော့လောင်းကစားရာကဖြစ်ပါတယ်။ဘောလုံးပွဲပဲဖြစ်ဖြစ်မြင်းပွဲပဲဖြစ်ဖြစ်ဘာပွဲမဆိုလောင်းကြီးကိုဒိုင်ကလက်ခံရမှာအချောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်းကြီးတွေကိုပြန်မလျော်နိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့ဓာတ်ရိုက်အဓိပ္ပာယ်ကိုအသုံးပြုတာဖြစ်ပါတယ်။ idiom အဓိပ္ပာယ်ကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောသင်ကြီးတွေလွဲကုံတဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် You lied to me about your financial situation so all bets are off between you and me
ခင်ဗျားကခင်ဗျားငွေကြီးအခြေအနေအကြောင်းကျွန်တော်ကိုလင်ခဲ့တယ်ဒါကြောင့်ခင်ဗျားနဲ့ကျွန်တော်ကြားအရင်ကယူထားတဲ့နားလည်မှုမျိုးတွေမရှိတော့ဘူးဗျာလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ You lied to me about your financial situation, so all bets are off between you and me.
အရင်ကယူထားတဲ့နားလည်မှုတွေပြက်သွားပြီးအကျုံးဝင်တော့ဘူး။ထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
All bets are off
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Indian တို့ English စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးပါတော့မယ်အရင်ဆုံးတော့စီးပွားရေးကဏ္ဍကိုကြားပါမယ်ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတော့ဂျပန်နိုင်ငံ Iseshima အပန်းဖြေမြို့မှာမေလ26ရက်ကနေ29ရက်နေ့အထိနှစ်ရက်ကြာကျင်းပခဲ့တဲ့ G7 ဆက်မှုဖွင့်ပြတိုးတက်တဲ့ခုနှစ်နိုင်ငံထိပ်သီးညီလာခံအကြောင်းကိုဇော်ဝင်းလှိုင်ကစူးစီးတင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
အခုနေ့ကျင်းပတဲ့ G7 ဆက်မှုဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးညီလာခံဟာအာရှတိုက်အတွင်း၈နှစ်ကြာပြီးမှထပ်မံကျင်းပတာလည်းဖြစ်ပါတယ်ဂျပန်နိုင်ငံဟာတခုတည်းသော G7 အဖွဲ့ဝင်အာရှနိုင်ငံဖြစ်ပါတယ်တရုတ်နိုင်ငံဟာကမ္ဘာဒုတိယစီးပွားအင်အားအကြီးဆုံးနိုင်ငံဖြစ်ပေမဲ့လည်း G7 ရဲ့အဖွဲ့ဝင်မဟုတ်သေးပါဘူး။ဒီနေ့ G7 ထိပ်သီးဆွေးနွေးမှာထူးခြားတာကတော့အင်ဒိုနီးရှား၊ဘင်္ဂလားဒေ့ရှ်၊ချတ်၊လာအို၊သရီလင်္ကာ၊ဗီယက်နမ်နဲ့ပါပူအာနယူဂီနီစတဲ့ဖွံ့ဖြိုးဆဲ9နိုင်ငံကိုလည်းထိပ်သီးဆွေးနွေးမှာတက်ရောက်ဖို့ဖိတ်ကြားခဲ့တာပဲဖြစ်ပါတယ်။ကမ္ဘာတစ်လွှားရင်ဆိုင်နေရတဲ့စီးပွားရေးနဲ့နိုင်ငံရေးဆိုင်ရာစင်ခုံမှုတွေကိုရင်ဆိုင်ဖြေရှင်းသွားကြဖို့ G7 ဆက်မှုဖွံ့ဖြိုးတိုးတက်တဲ့ခုနှစ်နိုင်ငံရဲ့ထိပ်သီးညီလာခံအပြီးထုတ်ပြန်တဲ့32မျက်နှာပါကြီးညာချက်မှာဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာဖြစ်နိုင်ခြေတဲ့နှိမ့်ချပြီးအတန်အသင့်သာရှိမဲ့တစ်ချိန်တည်းမှာပဲဖွံ့ဖြိုးမှုကျဆင်းနိုင်တဲ့အလားအလာတွေဟာလည်းဆက်လက်တည်ရှိနေဆဲဖြစ်တယ်လို့ G7 ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ ပထဝီနိုင်ငံရေးအနေအထားကြောင့်ပဋိပက္ခတွေအကြမ်းဖက်မှုနဲ့ရွှေ့ပြောင်းဒုက္ခတွေအရေးတိုးမြင့်ဖြစ်ပေါ်နေတာတွေကကမ္ဘာစီးပွားရေးအခြေအနေကိုပိုမိုရှုပ်ထွေးစေတယ်လို့ဆိုပါတယ်။ဒါ့အပြင်အစွန်းရောက်အကြမ်းဖက်မှုတွေအကြမ်းဖက်တိုက်ခိုက်မှုတွေနဲ့တခြားစင်ခုံမှုတွေအများအများရှိနေတဲ့အတွက်တည်ဆဲနိုင်ငံတကာစည်းမျဉ်းစည်းကမ်းနေနဲ့လူသားအားလုံးအတွက်အများစုကလက်ခံကျင့်သုံးနေတဲ့ဘုံတံပိုးတွေကိုချိန်ချောက်လာနေတယ်လို့လည်း G7 ရဲ့ကြီးညာချက်မှာထည့်သွင်းဖော်ပြထားပါတယ်။နိုင်ငံတကာမှာရင်ဆိုင်နေရတဲ့အဲ့ဒီပဋိပက္ခနဲ့စင်ခေါ်မှုတွေကိုကင်တွယ်ဖြေရှင်းဖို့အထူးတာဝန်ရှိတယ်လို့ G7 အဖွဲ့ဝင်နိုင်ငံတွေကယူဆထားကြပါတယ်။ဒီမိုကရေစီနဲ့လွတ်လပ်မှုတရားဥပဒေစိုးမိုးရေးလူ့အခွင့်အရေးအပေါ်လေးစားလိုက်နာမှုစတဲ့ဘုံတံပိုးတွေနဲ့အခြေခံသဘောတရားတွေပေါ်အခြေခံပြီးစုပေါင်းရင်ဆိုင်သွားမယ်လို့ဆိုပါတယ်။ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့အကြီးအကဲ Christine Lagarde ကတော့ကိုတိုင်းပြည်အသီးသီးမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေဆင်းရဲမှုတွေကနေလွတ်မြောက်ဖို့အတွက်ဥရောပတိုက်အတွင်းထွက်ပြေးလာကြတဲ့ရွှေပြောင်းဒုက္ခသည်တွေအရေးအပါအဝင်ကမ္ဘာငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးမှုကိုအန္တရာယ်ပြုနေတဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်တွေအတွက် G7 အဖွဲ့ကထုတ်ပြန်ထားတဲ့လုပ်ငန်းစဉ်ကိုသူ့အနေနဲ့ထောက်ခံကြောင်းပြောပါတယ
် Well, I hope it does illustrate the fact that the G7 agree on the objectives.They agree on the areas where they want to focus their
G7 အဖွဲ့ရဲ့သဘောတူညီချက်က80ဘာလို့ရမယ်ဆိုတဲ့ရည်မှန်းချက်တွေပါဝင်တယ်လို့ကျွန်မထင်ပါတယ်။သူတို့အနေနဲ့ဘယ်နေရာတွေမှာအဓိကထားရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ကြမယ်ဆိုတာကိုသဘောတူခဲ့ကြပါတယ်။ဘလို့မူဝါဒတွေချမှတ်လှုပ်ဆောင်ရမယ်ဆိုတာကိုလည်းသဘောတူခဲ့ကြပါတယ်။ဘယ်နိုင်ငံရဲ့လို့အတိအကျပြောဖို့တော့ခက်ပါလိမ့်မယ်။ဒါပေမဲ့တိုင်းပြည်တချို့ဟာလက်ရှိသူတို့လှုပ်ဆောင်နေတာထက်ပိုပြီးလုံနိုင်ကြပါတယ်။ကျမတို့ IMF အဖွဲ့အနေနဲ့ကတော့ရေရှည်တည်တတ်တဲ့ဖွံ့ဖြိုးမှုရရှိအောင်ရှေ့တိုးလှုပ်ဆောင်ရမယ့်နည်းလမ်းတွေကိုရွေးချယ်ပြီးဒီထိပ်သီး9နိုင်ငံအပြင်တခြားဘယ်တိုင်းပြည်တွေကပိုးပြီးငွေကြေးထည့်ဝင်လှုပ်ဆောင်နိုင်မလဲဘလောက်အထိလုပ်ပိုင်ခွင့်ရှိမလဲဆိုတာတွေကိုဖော်ထုတ်ပေးဖို့ပဲဖြစ်ပါတယ်
G7 ညီလာခံမှာတက်ရောက်တဲ့အမေရိကန်သမ္မတဘာရက်အိုဘားမားကလည်းအာရှဒေသအတွင်းနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်စေတဲ့မြောက်ကိုရီးယားအရေးအပါအဝင်ထိပ်သီးဆွေးနွေးပွဲအတွင်းခေါင်းဆောင်တွေဆွေးနွေးကြတဲ့နျူကလ িয়ার အရေးကိစ္စတွေကိုအင်ရှင်ဂျပန်နိုင်ငံဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားခဲ့ပါတယ
်။ We also discussed a range of regional issues and given the threat from North Korea we agreed tocontinue reinforcing deterrence and strengthening our defense capabilities
မြောက်ကိုရီးယားနိုင်ငံဘက်ကချင်းချောက်မှုတွေရှိနေတဲ့အတွက်အဲ့ဒီအန္တရာယ်ကိုကာကွယ်ဖို့တိုးမြင့်လှုပ်ဆောင်နေတာတွေကျွန်တော်တို့ရဲ့ခုခံနိုင်စွမ်းအခြေအနေတွေအပါအဝင်ဒေတာရင်းဆိုင်ရာအကြောင်းအရာတော်တော်များများကိုကျွန်တော်တို့ဆွေးနွေးခဲ့ကြပါတယ်ဟီရိုရှိမားမြို့ကိုကျွန်တော်တို့တွားရောက်လေပတ်ခဲ့တာဟာလေဒုတိယကမ္ဘာစစ်အတွင်းအသက်ဆုံးရှုံးခဲ့ကြရသူတွေအတွက်အပြင်နျူကလ িয়ার ကင်းမဲ့တဲ့ကမ္ဘာကြီးဖြစ်လာစေရေးအတွက်ကျွန်တော်တို့နိုင်ငံခြားလက်ခံယုံကြည်ထားချက်ကိုထပ်လောင်းအတည်ပြုပေးတာဖြစ်တဲ့အပြင်လွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာအတွင်းကျွန်တော်တို့နိုင်ငံခြားမိတ်ဆွေတွေအဖြစ်ထူးခြားပြောင်မြောက်စွာယက်တည်နိုင်ခဲ့တာကိုလည်းမီးမောင်းထိုးပြရာရောက်ပါတယ
် EU ဥရောပသမဂ္ဂနဲ့ဗြိတိန်နိုင်ငံဆက်နေတဲ့မနေတဲ့ဆိုတဲ့ကိစ္စအတွက်ဗြိတိန်နိုင်ငံသားတွေမဲခွဲဆုံးဖြတ်ကြဖို့ရှိနေတဲ့အကြောင်းမကြတဲ့ခင်သတင်းပတ်တွေအတွင်းသတင်းတွေထဲမှာအကြံတွင်ဖော်ပြနေကြတဲ့ကိစ္စကို G7 ထိပ်သီးညီလာခံအတွင်းတရားဝင်ထက်သွင်းဆွေးနွေးကြခြင်းမရှိပေမဲ့လည်းဒီကိစ္စဟာထိပ်သီးညီလာခံကိုတက်လာကြတဲ့ခေါင်းဆောင်တွေအတွက်ရှောင်ရှားလို့မရနိုင်တဲ့ကိစ္စတစ်ခုဖြစ်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်လို့သတင်းတောက်တွေကမေးတဲ့အခါမှာတော့ဗြိတိန်ဝန်ကြီးချုပ် David Cameron က EU အဖွဲ့ဝင်အဖြစ်ဆက်လက်တည်ရှိရေးဟာဗြိတိန်အတွက်အကျိုးဖြစ်ထွန်းစေမှာဖြစ်တဲ့အတွက်ပြုပြင်ပြောင်းလဲလို့ရနိုင်တဲ့ဥရောပသမဂ္ဂအတွင်းမှာဗြိတိန်ဆက်လက်တည်ရှိနေရေးအတွက်သူ့အနေနဲ့အမြဲတမ်းလိုလားခဲ့ကြောင်းပြန်လည်ပြောကြားခဲ့ပါတယ် G7 အဖွဲ့ရဲ့အလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့အင်ရှင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ထိပ်သီးဆွေးနွေးပွဲပိတ်ပွဲအခမ်းအနားမှာကမ္ဘာစီးပွားရေးအပေါ်မကောင်းမြင်တဲ့အယူအဆမျိုးမထားကြဘဲအားလုံးပူးပေါင်းလှုပ်ဆောင်ကြဖို့တိုက်တွန်းပြောကြားခဲ့ပါတယ
်私が議長として今回のサミットで最も時間を割いて
ကမ္ဘာစီးပွားရေးနဲ့ပတ်သက်လို့မကောင်းမြင်နေတာဟာပြဿနာကိုဖြေရှင်းနိုင်မှာမဟုတ်တဲ့အကြောင်းဒီစီဝေးပွဲရဲ့အလဲကျဥက္ကဋ္ဌအဖြစ်နဲ့အဲ့ဒီလိုမဖြစ်ဖို့အတွက်သူ့ဘက်ကအချိန်အများကြီးအကုန်ခံစူးစမ်းခဲ့ပေမဲ့အဲ့ဒီသဘောမျိုးဖြစ်လာခဲ့ကြောင်းမကောင်းမြင်နေကြမယ့်အစားလက်တွေ့ကြကြရှုမြင်သုံးသပ်ပြီးအကောင်းမြင်တဲ့အယူအဆနဲ့လက်ရှိကြုံတွေ့နေရတဲ့ပြဿနာတွေကိုရင်ဆိုင်ဖြေရှင်းကြဖို့လိုအပ်ကြောင်းကြုံတွေ့ရနိုင်တဲ့အန္တရာယ်အခက်အခဲတွေကိုအားလုံးမျှဝေတာဝန်ယူမှုမရှိသေးဖြင့်ဒီပြဿနာကိုဖြေရှင်းလို့ရနိုင်မှာမဟုတ်ကြောင်းဝန်ကြီးချုပ်ရှင်ဇိုအာဘေကပြောကြားသွားတာပါဒီထိပ်သီးဆွေးနွေးပွဲမစတင်ခင်ကတည်းက2008ခုနှစ်တုန်းကရင်ဆိုင်ခဲ့ရတဲ့ကမ္ဘာလုံးဆိုင်ရာစီးပွားကျကပ်မျိုးနောက်တစ်ကြိမ်မဖြစ်အောင်လှုပ်ဆောင်ကြဖို့အစည်းအဝေးတက်ကြမဲ့ခေါင်းဆောင်တွေကိုဝန်ကြီးချုပ်ရှင်ဇိုအာဘေကကြိုတင်မြစ်တာရက်ခံခဲ့တာဖြစ်ပါတယ် 2008ခုနှစ်မှာကြုံတွေ့ခဲ့ရတဲ့စီးပွားကြကမျိုးမဖြစ်ဘူးလို့လုံးဝမပြောနိုင်ပေမဲ့အဲ့ဒီရဲ့အကျိုးဆက်တွေကိုရင်ဆိုင်ဖြေရှင်းနေကြရဆဲဖြစ်ပြီးတချို့ဘာနေရဲ့လှုပ်ဆောင်မှုတွေဟာစိုးရိမ်ရတဲ့အနေအထားမျိုးရှိနေတယ်ဆိုတာကိုကမ္ဘာခေါင်းဆောင်တွေကနားလည်သဘောပေါက်ထားကြတာဖြစ်ပါတယ်အင်းရှင်ဂျပန်နိုင်ငံအပါအဝင်အာရှတိုက်အတွင်းကနိုင်ငံအတော်များများနဲ့တရုတ်နိုင်ငံအကြားရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်ကိစ္စကိုလည်းထိပ်သီးဆွေးနွေးပွဲအတွင်းမှာထက်သွင်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့နှစ်စဉ်ကျင်းပတဲ့ဒီ G7 ထိပ်သီးညီလာခံကကမ္ဘာစီးပွားရေးနဲ့နိုင်ငံရေးအပါအဝင်အရေးပါတဲ့ကိစ္စရပ်တွေအပေါ်အကျိုးသိရမှုရှိတယ်မရှိဘူးဆိုတဲ့အပေါ်မှာတော့လိလာသူတွေအကြားအမြင်သဘောထားအမျိုးမျိုးကွဲပြားနေကြတာဖြစ်ပါတယ်ခင်ဗျာ။
ဇော်ဝင်းနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုကြားခဲ့ရတာပါအခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တုတ္တဆုံရင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါဒီစီစဉ်မှာတော့အမေရိကန်ကကြာဆုံးစစ်သည်တွေတာဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့သူတို့ရဲ့မိသားစုတွေကိုဂုဏ်ပြုတဲ့နိုင်ငံတော်အလတ်ရဲ့ Memorial Day အောက်မေ့ပွဲနေ့အကြောင်းကိုတင်ဆက်ပေးမှာပါကိုအောင်အောင်နဲ့တူမတ်စုမုံကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာနေလာရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day အောက်မေ့ပွဲနေ့အဖြစ်သတ်မှတ်ကျင်းပပါရယ်ဒီနှစ်အတွက်အောက်မေ့ပွဲနေ့ကိုတော့မေလ30ရက်နေ့မှာကျင်းပတာပါနိုင်ငံတော်အားလိုက်ရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ပွဲနေ့မှာအထိမ်းအမှတ်ခမ်းနားတွေချီတက်လမ်းလျှောက်ပွဲတွေပျော်ပွဲရွှင်ပွဲတွေဂီတဖျော်ယွင်ပွဲတွေနိုင်ငံတော်ဝန်ကျင်းပကြပါတယ်မဆင်မွေရေ
ဟုတ်ပါတယ်ကိုအောင်ရေဒီပွဲတွေမှာအမေရိကန်စစ်သည်တွေစစ်ပြန်စစ်မှုရဲဟောင်းအဖွဲ့တွေလည်းပါဝင်ဆင်နွှဲလေရှိပါတယ်အမေရိကမြို့ကြီးတွေဖြစ်တဲ့ Chicago, New York နဲ့ Washington DC မြို့တွေမှာလည်းဒီအောက်မေ့ပွဲနေ့အလှပြချီတက်ပွဲတွေကိုစီစီကားကားကျင်းပကြပါတယ်။အမေရိကန်လူထုကစစ်ပွဲနဲ့ဆိုင်တဲ့အောက်မေ့ပွဲအထိမ်းအမှတ်နေရာတွေစစ်သည်ကြီးတွေကိုလည်းတွားရောက်ပြီးတော့ကြာဆုံးစစ်သည်တွေအတွက်အမတ်တရပန်းစည်းတွေအလံငယ်လေးတွေကိုတွားရောက်စိုက်ထူလေးရှိပါတယ်ရှင်။
ကျွန်တော်တို့ VOA ရုံးနဲ့တိတ်မွေးလာတဲ့ပင်မလွတ်တော်အစအဦးရှိမှလည်းဒီအောက်မေ့ပွဲနေ့ရောက်တိုင်းနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်သည်တော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးဂီတဖျော်ဖြေပွဲတွေမှတ်တမ်းရုပ်ရှင်တွေနဲ့ကြပြာရွတ်ဖတ်တာတွေကိုပြုလုပ်ကြပါတယ
် The words of Lincoln still ring true Let us strive on to finish the work we are in to bind up the nation's wounds to care for him who shall have borne the battle and for his widow and his orphan
ကြပြင်းစစ်ပွဲမှာကြာဆုံးတဲ့သူတွေကိုအမတ်ရပြီးအထူးတလဲတံမိုးထားမှုကနေနိုင်ငံသားတွေညီညွတ်ကြဖို့ဆိုတာကိုရည်ရွယ်ပြီးတော့လဲဂီတဖျော်ဖြေပွဲကိုကျင်းပတာပါ Memorial Day ဟာအမေရိကန်နွေရာသီအားလည်းရဲ့စတင်ချိန်ဆိုပြီးတော့လဲအားလုံးကနားလည်ထားကြတာပ
နိုင်ငံတော်တချင်းကိုစတင်တည်ဆိုပြီးတော့ဂီတဖျော်ဖြေပွဲကိုစတင်လေးရှိပါတယ်အမေရိကန်ပြည်ထောင်စုတဝန်ကပြည်သူတွေဒီဂီတဖျော်ဖြေပွဲကိုကြည့်ရှုနိုင်မှု PBS ရုံးမြင့်တန်ကြားကနေအမေရိကန်ရှိဘက်ခြံစံတော်ချိန်ည၈နာရီကနေ၉နာရီခွဲအထိဓာတ်ရိုက်ထုတ်လွှင့်ပြသခဲ့ပြီးတော့နောက်ထပ်လည်းပြန်လည်ထုတ်လွှင့်ပြသပါတယ်ကိုအောင်ရေ
တိုင်းပြည်အတွက်အသက်ဆုံးလွခဲ့တဲ့စစ်သည်တွေစစ်ပြန်စစ်မှုတန်းအောင်တွေကိုလက်အင်ကဆုံးလွခဲ့ရတဲ့စစ်သည်တွေလက်ရှိတောင်းဝန်ထမ်းဆောင်နေတဲ့စစ်သည်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအခုလိုဒီအောက်မေ့ပွဲနေ့မှာဂုဏ်ပြုကြတာပါ
ဝါရှင်တန်ဒီစီနဲ့ပိုတိုမတ်မြစ်တာခြားတဲ့ဗဂျီးနီးယားပြည်နယ်ကအာလင်တန်အမျိုးသားစစ်သည်နိုင်မှာဆိုရင်လေကြာဆုံးသွားတဲ့စစ်သည်တွေရဲ့အထိမ့်မဲ့ကြောက်ပြားတွေမှာအမေရိကန်အလံငယ်လေးတွေကို The Old Gag လို့တည်ကြတဲ့အမှတ်3ခြေလင်းတက်ရင်ကနေလိုက်ပြီးတော့စိုက်ထူပေးပါတယ်အနည်း60ကျော်ကြာလာခဲ့ပြီဖြစ်တဲ့ဒီအစင်လာကိုတော့အောက်မေ့ဘွယ်နေ့မတိုင်ခင်တပတ်မှာဒီအလံလေးတွေကိုကြိုတင်ပြီးစိုက်ထူလေးရှိပါတယ်
အမှတ်3ခြေလင်းတက်ရင်ကိုစစ်ဖက်ဆိုင်ရာအခမ်းအနားတွေနဲ့ပတ်သက်လို့တီးခြားတာဝန်ယူရမဲ့တက်ရင်အဖြစ်1948ခုနှစ်မှာသတ်မှတ်ပြီးကတည်းကဒီအလံငယ်လေးတွေကိုစိုက်ထူတဲ့အစဉ်လာကိုစတင်ခဲ့တာပါဒီတက်ရင်မှာရှိတဲ့စစ်သည်အလုံးနီးပါးအလံစိုက်ထူရမှာပါဝင်ပြီးကြာဆုံးစစ်သည်အထိမ်းမှတ်ကြောက်ပြားပေါင်း2,800ကျော်နဲ့အယိုးအိုးထည့်ထားတဲ့ဂူဘိမှန်တွေရှိမှအလံတွေကိုနာယီပိုင်းအတွင်းအပြီးစိုက်ထူပါတယ်အလန်တန်အမျိုးသားစစ်သည်ညိုင်းကိုအများပြည်သူဝင်ရောက်ကြည့်ရှုနိုင်အောင်ပြန်လည်ဖွင့်ပေးတဲ့နေ့တွေမှတိုင်ခင်အောက်မေ့ဘွယ်နေ့အပြီးမှာဒီအလန်တွေကိုချက်ချင်းပဲပြန်သိမ်းပါတယ
်။ကြာဆုံးစစ်သည်တွေအတွက်ရည်စူးပြီးလုပ်တဲ့အခမ်းအနားကိုတော့အလန်တန်စစ်သည်ညိုင်းမှာကျင်းပပါတယ်။စစ်ဖက်အခမ်းအနားအပြည့်နဲ့ကျင်းပတဲ့ပန်းခွေချတဲ့အစီအစဉ်ကိုတော့အညတရစစ်သည်ကူဝိမှန်မှာပြုလုပ်ရမှာတော့နိုင်ငံခေါင်းဆောင်တွေစစ်ဖက်ထိတ်တန့်အရာရှိကြီးတွေလည်းတက်ရောက်ပါတယ်။
အောင်မေဝင်နေ့အခမ်းအနားကိုကျင်းပရမှာသမရဘရိတ်ဥပမာတက်ရောက်လေးရှိပါတယ်လွန်ခဲ့တဲ့နှစ်တုန်းကကျင်းပတဲ့အခမ်းအနားမှာသမရဟာအမတ်တရစစ်သည်ကူဝိတ်မြန်မာလွမ်းသူပန်းခွေချခဲ့ပါတယ
် Members of our armed services veterans and most of all families and friends of our fallen It is my deep honor to share this day with you again
ဒီလိုတချို့နိုင်ငံတော်အခမ်းအနားတွေကိုတက်ရောက်မယ်ဆိုရင်အများပြည်သူအနေနဲ့ကြိုတင်ပြီးလက်မှတ်ရယူရတာမျိုးရှိပေမဲ့ဒီအောက်မေ့ဘွယ်အခမ်းအနားအတွက်တော့ဘာမှမလိုပါဘူး။ဒါပေမဲ့ခုံရီအတွက်အကန့်အသတ်ရှိတာကြောင့်နေရာရဖို့အတွက်စောစောစီးစီးလာဖို့ပဲလိုတာပါ။သတိထားမှာတော့ဒီအခမ်းအနားကိုလာရင်ရေးတန့်မှုကလွဲလို့အေးကြီးကြီးတွေတခြားတောက်ဆရာအချိုးကြီးဘူးကစားဘာမှတည်လာလို့မရပါဘူး။အားတော့အမေရိကန်တနိုင်ငံလုံးကဒီထောင်ထဲချီတဲ့မော်တော်ဆိုင်ကယ်သမားတွေစုပေါင်းထားတဲ့ Rolling Thunder လို့ခေါ်တဲ့ဆိုင်ကယ်သမားအုပ်စုကြီးကလည်းစစ်ပြန်စစ်မှုတန်းတွေရဲ့အရေးနောက်ဒီရှေ့တန်းမှာပျောက်ဆုံးသွားသူတွေရဲ့အရေးကိုမမေ့ကြဘူးအသိပေးတဲ့အနေနဲ့ဝါရှင်တန်မြို့တော်မှာလာရောက်စုဝေးပြီးဆိုင်ကယ်တွေကိုစီတန်းမောင်းနှင်လှည့်လည်နေကြတာပါ1988ခုနှစ်မှာစတင်တဲ့ဒီ Rolling Thunder Motorcycle Race စီတန်းလဲလဲရမှာအမေရိကန်တလွှားကစစ်မှုတန်းဟောင်းတွေသာမကဘဲကဘာတလွှားကလည်းပါဝင်ကြတယ်လို့ဆိုပါရယ်ဘုံလုံးကအောက်မေ့ဘွယ်နေလို့မသက်မှတ်ခင်မှာတော့ကြာဆုံးစစ်သည်တွေကိုအောက်မေ့ဂုံပြူတဲ့အနေနဲ့ပန်းတွေပန်းခွေတွေအလံတွေကိုကြာဆုံးသူတွေရဲ့မှတ်တမ်းမှာချိတ်ဆွဲစင်ရင်းလေးရှိပါတယ်1868ခုနှစ်မေ30ရက်နေ့မှာပြည်တွင်းစစ်အတွင်းကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမအကြိမ်ကျင်းပတာပါဝါရှင်တန်ကနေတဖက်ကမ်းဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်အမျိုးသားစစ်သင်းကျိုင်းမှာကျင်းပတဲ့အဲ့ဒီအခမ်းအနားကိုပြင်ဆင်ဖို့လူ 9,000 လောက်ပါဝင်ခဲ့ပါတယ်အဲ့ဒီအချိန်တုန်းကအာလင်တန်မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်တွေစစ်ဖြေရာကကြာဆုံးခဲ့သူ 2,000 လောက်ကိုမြုပ်နှံထားတာပါ1883ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောက်မေ့ဘွယ်နေ့ကိုတရားဝင်အားလည်းရည်အဖြစ်သတ်မှတ်ခဲ့ပါတယ်1800အကုန်ပိုင်းနှစ်တွေမှာတော့မြို့တော်တော်များများမှာအောက်မေ့ဘွယ်နေ့အဖြစ်ကျင်းပလာကြပြီးပြည်နယ်တော်တော်များများလည်းတရားဝင်အားလည်းရည်အဖြစ်သတ်မှတ်ခဲ့ပါတယ်ပထမကဘာစစ်ပြီးမှာတော့စစ်ပွဲတွေအတွင်းကြာဆုံးတဲ့သူတွေအလုံးကိုရည်စူးပြီးအမေရိကန်ပြည်ထောင်စုတဝန်းအခမ်းအနားတွေကျင်းပလာတာဖြစ်ပါတယ်ခင်ဗျာ
ဒါဆိုရင်အမေရိကန်တခွင်ကဏ္ဍကိုကြားခဲ့ကြရတာဖြစ်ပါတယ် VOA အမေရိကန်တန်ကအင်ဂါနီမနက်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
်အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မိမိကိုကာကွယ်ရင်းကြဆုံသွားခဲ့ကြရတဲ့တရဲကောင်းစစ်သည်တွေကိုဂုံပြူတဲ့အောင်မီဘွယ်အခမ်းအနားကိုအမေရိကန်ပြည်ထောင်စုမှလည်းတခြားနိုင်ငံတွေနီးတူနှစ်ဆင်ကျင်းပပါတယ်ဒီထုံနှန်းစင်လာဟာအလွန်ရှေးကြပြီးအစ်တင်နိုင်ငံရေးခေါင်းဆောင်ကြီးပယ်ရစ်ကလစ်ပြောကြားခဲ့တဲ့ တိုက်ပွဲအတွင်းမှာအသက်ပေးသွားကြတဲ့စစ်သည်တော်တွေရဲ့ဆွန့်လွတ်မှုနဲ့နှိုင်းစားလိုက်ရင်အသက်ရှင်နေထိုင်နေကြသူတွေရဲ့တရေကောင်းစိတ်ဓာတ်ဆိုတာဟာဘာမှမပြောပါတော့ပါဘူးဆိုတဲ့စကားကိုပြန်ပြောင်းသတိရစေပါတယ်။အမေရိကန်ရဲ့အောက်မေ့ဝယ်နေ့ဖြစ်တဲ့မေလ30ရက်တနင်္လာနေ့ဟာအမေရိကန်ပြည်ထောင်စုတဝက်မှာတိုက်ပွဲဝင်စစ်တီတော်တွေရဲ့ဂုံပုတ်တွေကိုဖော်ကျူးတဲ့မိန်ကွန်းတွေခိတ္တစွာညင်သက်ဂုံပြူတဲ့အခမ်းအနားတွေကိုကျင်းပကြပါတယ်။နိုင်ငံဝန်းမှာရှိတဲ့နိုင်ငံတော်စစ်တင်းချိုင်းတွေကဂူဘိတ်မန်တွေပေါ်မှာစိုက်ထူထားတဲ့အထိတ်မှတ်အလံတွေဟာလည်းအယောင်ဆုံးပွင့်ဖူးနေတဲ့ဘိန်းပန်းတွေအလားလေးအလားမှာတစ်ဖက်ဖက်လှုပ်ခါနေကြတာကိုတွေ့မြင်ကြရမှာဖြစ်သလိုတရက်ကောင်စစ်တီတွေရဲ့ဂူဘိတ်မန်ရှိရာကိုကြံရစ်သူမိသားစုဝင်တွေကလည်းအမှတ်တရလာရောက်လည်ပတ်ကြည့်ရှုကြပါတယ်။အမေဘွယ်နေဆိုတာဟာအခမ်းအနားကျင်းပရုံတသက်သာမဖြစ်စေပဲနိုင်ငံလွတ်လပ်ရေးအတွက်အသက်ကိုစရေခဲကြတဲ့အထိစွန့်လွတ်စွန့်စားခဲ့ကြတဲ့တိုက်ပွဲဝင်တရေကောင်အာဇာနည်တွေရဲ့ကျေးဇူးတရားကိုရည်ညွှန်းဖော်ကျူးခြင်းလည်းဖြစ်ပါတယ်။တချို့ကတိုက်ခတ်ရင်တေဆုံခဲ့ကြသလိုတချို့ကတော့ရှေ့တန်းစစ်မျက်နှာပြင်မှာယောဂဗျာဒဏ်ကိုခံစားရင်းကြဆုံခဲ့ကြရပါတယ်။နိုင်ငံရခြားအကျဉ်းထောင်တွေထဲမှာပျောက်ဆုံးသွားခဲ့ပြီးအမိမြေစီဘယ်တော့မှပြန်မရောက်လာကြတဲ့စစ်သည်တွေလည်းအများပြားရှိခဲ့ပါတယ်။ကြဆုံးစစ်သည်အများစုဟာလူငယ်တွေဖြစ်ကြပြီးကိုယ်နိုင်ငံရဲ့စံပြနမူနာကောင်းတွေကိုကာကွယ်ဖို့လွတ်လပ်ရေးကိုကာကွယ်ရင်းညှော်မှန်းချက်ရဲ့အသီးပွင့်တွေကိုသူတို့ကိုယ်တိုင်အပြည့်အဝမခံစားရခင်မှာအသက်ပေးလူသွားခဲ့ကြတာဖြစ်ပါတယ်။အလားတူပါပဲမြောက်အာဖရိက၊ဥရောပ၊ပစိဖိတ်ဒေသ၊အာရှနဲ့အရှေ့အလယ်ပိုင်းဒေသတွေမှာလည်းထောင်ပေါင်းများစွာသောစစ်သည်တွေဟာတခြားသူတွေလွတ်မြောက်ရေးအတွက်တိုက်ပွဲဝင်ရင်းအသက်ပေးလူသွားခဲ့ကြပါတယ်။အောက်မေ့ဘွယ်နေ့ဟာစစ်ပွဲတပွဲချင်းကိုဂုံပြူတာမျိုးမဟုတ်ပါဘူး။အောက်မေ့ဘွယ်ဆိုတဲ့အဓိပ္ပာယ်ဟာတရေကောင်းစံတဲ့အခိုက်တန့်များစွာကိုရည်ညွှန်းဖော်ပြတာသာဖြစ်ပါတယ်။ဒါရင်မကအောက်မေ့ဘွယ်နေ့ဆိုတာဟာလက်ရှိတာဝန်ထမ်းဆောင်နေကြတဲ့စစ်သည်တော်တွေနဲ့တကွတိုင်းပြည်လွတ်လပ်ရေးအတွက်တိုက်ပွဲဝင်ရင်းအသက်ကိုပေးလှူသွားကြတဲ့စစ်သည်တော်တွေရဲ့စွန့်လွတ်စွန့်စားမှုတွေဟာဘယ်တော့မှအချီးနှီးမဖြစ်ခဲ့ကြောင်းနိုင်ငံတော်ကနေပြီးအလေးအနက်ထားအသိမှတ်ပြုပေးတာလည်းဖြစ်ပါတယ်ရှင်။
အမေရိကန်စိုးရိမ်သဘောထားအမြင်အာဘော်ကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လွှင့်ပေးခဲ့တာကတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းသောတာရှင်များကိုထပ်မံပြီးတော့အသိပေးပါရခင်ဗျာ။ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ချက်ဒီမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြာရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်။
အီရတ်နိုင်ငံဖလူဂျာမြို့ကို IS စစ်သွေးကြော်တွေလက်ကနေပြန်သိမ်းနိုင်ဖို့စစ်ဆေးရေးတစ်ခုကိုအီရတ်လုံခြုံရေးတပ်ဖွဲ့တွေကဒင်းလင်းနာရီနေရုံကစတင်လိုက်ပြီးတော့စစ်သွေးကြော်တွေအခိုင်အမာခြေကုပ်ယူထားတဲ့နေရာကိုဘက်ပေါင်းစုံကနေပြီးတော့အပြင်းထန်တိုက်ခိုက်ခဲ့တယ်လို့စစ်တပ်ခေါင်းဆောင်တွေကပြောပါတယ်။အီရတ်အထူးတပ်ဖွဲ့တွေနဲ့အထူးစစ်ဆင်ရေးတပ်တွေဟာမြို့ရဲကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးပြန်လည်သိမ်းပိုက်ရှင်းလင်းနိုင်ခဲ့တဲ့နေရာတွေကိုအီရတ်ရဲတပ်ဖွဲ့စစ်တပ်နဲ့ပြည်သူ့စစ်အဖွဲ့တွေရဲ့လက်ကိုလွှဲပေးခဲ့တယ်လို့အီရတ်အထူးတပ်ဖွဲ့ဝင်တယောက်က VOA ကိုပြောပြပါတယ်။ Italyနိုင်ငံဘက်ကိုရာဘာလီဒဇင်းနဲ့သွားဖို့စ조사ရင်းနဲ့ရေထဲမှာမျောနေတဲ့ရွှေပြောင်းလာသူ29ယောက်ကို Greece နိုင်ငံအနောက်ဖက် Lefkada ကျွန်းကမ်းလွန်မှာဒီ Greek ကမ်းရိုးတန်းစောက်တပ်တွေကကယ်တင်ခဲ့ပါတယ်။တခြားဥရောပနိုင်ငံတွေနဲ့ထိစပ်နေတဲ့နယ်စပ်ကုန်းလမ်းတွေကို Greek အစိုးရက match လမှာပိတ်ခဲ့ပြီးကြတဲ့ကဆိုရင် Greece နိုင်ငံကနေပြီးတော့ Italy ကိုရေချောင်းကနေသွားဖို့တနေ့နဲ့ငွေနေတုန်းက조사သူတွေကိုပထမဆုံးကယ်တင်ခဲ့ရတာဖြစ်တယ်လို့အာနာဘိုင်တွေကပြောပါတယ်။American ကြာဆုံးစစ်သည်တွေကိုဂုဏ်ပြုတဲ့ Memorial Day အောက်မေ့ဝင်နေ့မှာကြာဆုံးစစ်သည်တွေရဲ့မိသားစုတွေကို American တွေကဝိုင်းဝန်းကူညီဖေးမကြဖို့အတွက်သမ္မတ Barack Obama ကပြောကြားလိုက်ပါတယ် American စစ်မှုထမ်းအရေးအတွက်ဟာ American လူဦးရေရဲ့တိရခိုင်နှုံးနောင်မှမရှိတဲ့အတွက် American စစ်တပ်မှစစ်မှုထမ်းနေသူတွေကိုလုံးဝမသိတဲ့သူ American အများအပြားရှိနေတယ်ဆိုတာကိုလည်းအောက်မေ့ဝင်နေ့အခမ်းအနားမှာလွမ်းသူပန်းငွေချပြီးတဲ့နောက်ပြောကြားတဲ့မင်းကွန်းထဲမှာသမ္မတပြောကြားခဲ့ပါတယ်ရှင်
ဒါတော့နိုင်ငံတကာသတင်းကြေညာကိုမတ်စုမြတ်မွန်ကြီးညာသွားခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကုဇော်ဝင်းလှိုင်ဖြစ်ပြီးတော့အတန်မင်းဆိုင်ရာအင်ဂျင်နီယာကတော့ဂျီမီကုတ်ဖြစ်ပါတယ်။ VOA American အတန်ရဲ့အင်္ဂါနေ့မနေ့ဖက်ထုတ်လွှင့်ပေးတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ဇမိုးပါခင်ဗျာ။
This program has come to you from the Voice of America, Washington.